Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်နိုဝင်ဘာလ30ရက်တနင်္လာနေ့ညနေခင်း6:00နာရီနဲ့9:00နာရီစီစဉ်တွေကို line to meter 16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာဝါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့ပြင်သစ်နိုင်ငံပဲရစ်မြို့မှာကမ္ဘာဥတုရာသီထိပ်သီးညီလာခံဒီကနေ့စတင်ပါတယ်။မွတ်စလင်တွေနဲ့ခရစ်ယာန်တွေဟာညီအကိုတွေဖြစ်တဲ့အကြောင်းအာဖရိကမှာရောက်နေတဲ့ပိုယဟန်မင်းကြီးကပြောပါတယ်။သမရဦးသိန်းစိန်တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လည်တို့နဲ့အတောင်ဆန်းစုကြည်တို့လာမယ့်ဗုဒ္ဓနေ့မှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်ပြထွေးနဲ့တူတင်ပြပေးမှာပါခင်ဗျာ
။ကောင်းပါပါရှင်။ရှမ်းပြည်နယ်နောက်ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသမှာဒီရက်ပိုင်းတွေအတွင်းအစိုးရတပ်နဲ့ပလောင်တပ်ပွဲကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်ဆိုတဲ့သတင်းမှာတော့
တိုက်ပွဲတွေကနေပြင်းတဲ့အခြေအနေရှိပါတယ်။မင်းညာတော်လည်းတခါဖြစ်တယ်ဒီမင်းလည်းဖြစ်တယ်မင်းညာတော်ဖြစ်တာကျွန်တော်မိုင်းဝီမှာဖြစ်တယ်မတ်တမျိုးနယ်နဲ့မခန့်မှုနယ်အဆက်ပေါ့
TNL ရဲ့အထွေထွေအတွင်းရမှုတာပုံကြော်ပါရှင်ပြည်စုံကတော့နောက်ပိုင်းမှာကြားရမှာပါဒါအပြင် SSPP SSA ကောင်းဆောင်တွေနဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့တွေ့ဆုံဆွေးနွေးတဲ့ဘောတူညီထက်ပြည်လဲမှုမရှိသေးတဲ့အခြေအနေနဲ့ဆန္ဒထုတ်ဖော်ဖို့နေပြည်တော်ကိုတွားရောက်ကြတဲ့ရန်ကုန်မြို့တိုင်ရီဖနတ်ဆက်ယုံကအလုတ်သမားတွေနေပြည်တော်အဝင်မှာပဲရဲ့အီရင်အားအလုံးအရင်နဲ့ပိတ်ဆို့ခံရတဲ့တဲ့တွေကိုကြားဖို့ရှိပါတယ်ရွေးကောက်ပွဲ2စီစဉ်ဖြစ်ထုတ်ချက်ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မေးမြန်းခန်းနဲ့တခြားအစီအစဉ်တွေကိုဆက်သွားမှာပါ။ခုရင်ဆုံးတော့တနင်္လာနေ့နောက်ဆုံးရသတင်းတွေကိုကုဇော်ဝင်းလိုင်နဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင
်။ကုလသမဂ္ဂကဥဆောင်ကျင်းပတဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာထိပ်သီးညီလာခံကိုတက်ကြမဲ့ကမ္ဘာခေါင်းဆောင်150ကျော်ဟာပြင်သစ်နိုင်ငံပဲရစ်မြို့ကိုရောက်ရှိနေကြပါပြီ။ဒီထိပ်သီးညီလာခံအတွင်းမဖြစ်မနေလိုက်နိုင်ရမယ့်ဥရုယာတီပြောင်းလဲမှုဆိုင်ရာသဘောတူညီချက်ရရှိနိုင်ဖို့နဲ့ကမ္ဘာကြီးပျက်စီးမဲ့အဆင့်အထိကမ္ဘာအပူချိန်မြင့်တက်လာမယ့်အရေးကဟန်တားနိုင်မဲ့သဘောတူညီချက်ရရှိနိုင်ဖို့အတွက်ဆွေးနွေးကြမှာဖြစ်ပါတယ်။မနစ်ကညီလာခံရဲ့တဘာပတိအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ပီရူးတဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးမန်နူအယ်ပိုဂါဗီဒယ်ကတော့သဘောတူညီချက်ရလိုက်နိုင်ရင်ကမ္ဘာကြီးပူနွေးလာမှုနဲ့အကြမ်းဖက်မှုရဲ့အန္တရာယ်ကိုတိုက်ဖျက်နိုင်ဖို့ကမ္ဘာနိုင်ငံတွေအနေနဲ့အတူလက်တွဲဆောင်ရွက်နိုင်တယ်ဆိုတာကိုပြသရရောက်မယ်လို့အဖွဲ့အမင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်ဒီထိပ်သီးညီလာခံရဲ့ရည်မှန်းချက်ဟာဥရုယာတီပြောင်းလဲမှုကိုဖြစ်ပေါ်စေတယ်လို့ယူဆထားကြတဲ့လောင်စာဆီသုံးဆွဲမှုကထွက်ပေါ်လာတဲ့မီကိုငွေတွေရှော့ချပြီးစက်မှုဒေါ်လာရဲ့မစတင်ခင်ခေတ်ကရှိခဲ့တဲ့အပူချိန်လောက်ရောက်အောင်ကမ္ဘာအပူချိန်ဖြားမြ1ဒီဂရီဆယ်စီယပ်ထက်မပိုအောင်ကန့်သတ်ထားကြဖို့ဖြစ်ပါတယ်အခုနှစ်အတွင်းအပူချိန်ဟာဖြားမြ1ဒီဂရီဆယ်စီယပ်အထိတက်လာမယ့်အလားအလာရှိတယ်လို့ကုလသမဂ္ဂရာသီဥတုဆိုင်ရာအေဂျင်စီကပြောကြားထားတဲ့အတွက်ကုလသမဂ္ဂကသတ်မှတ်ထားတဲ့ရာထားချက်ထက်ဝက်နီးပါးရောက်ရှိလာနေပြီဖြစ်ပါတယ်ဥရုယာတီပြောင်းလဲမှုကိုတွန်းလှန်တိုက်ပြဖို့အတွက်တရုတ်နဲ့အမေရိကန်နိုင်ငံအကြားပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ထိပ်သီးညီလာခံဖွံ့ဖွဲမကျင်းပခင်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံစဉ်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်
ခရီးရန်တွေနဲ့မွတ်စလင်တွေဟာညီကိုတွေဖြစ်ကြပါတယ်လို့ဘူအာဖရိကသမ္မတနိုင်ငံမှာရောက်နေတဲ့ပုံရံမင်းကြီးဖရန်စစ်ကဗန်ဂီမြို့တော်မှာရှိတဲ့အဓိကဗလီကျောင်းတစ်ခုမှာဒီကနေ့ပြောဆိုလိုက်ပါတယ်အမုန်းတရားလက်စားချေမှုနဲ့အကြံဖတ်မှုအထူးသဖြင့်ဘာသာတရားတစ်ခုဒါမှမဟုတ်ဖျားသခင်ကိုယ်တိုင်ရဲ့အမိနာမတော်ကိုအသုံးချပြီးတော့အကြံဖတ်တာမျိုးကိုလက်မခံဘူးဆိုတာအားလုံးအတူတူကပြောကြရပါလိမ့်မယ်လို့ပုံရံမင်းကြီးကမိန့်ပါတယ်ဒီနိုင်ငံကိုလာတဲ့သူရခိုင်စင်ဟာမွတ်စလင်အတိုင်းဝိုင်းနဲ့မတွေ့ဘူးဆိုရင်ပြည့်စုံမှာမဟုတ်ဘူးလို့လည်းပုံရံမင်းကြီးကမိန့်ပါတယ်။ဘူအာဖရိကသမ္မတနိုင်ငံဟာခရီးရန်တွေနဲ့မွတ်စလင်စစ်သွေးကြွတွေအကြားနိုင်ငံရေးပြည်ပခန့်နဲ့အကြမ်းဖက်မှုတွေဖြစ်ထားတဲ့နိုင်ငံပါ။အာဖရိကသုံးနိုင်ငံခိုင်စင်အဆုံးသက်အဖြစ်ဘန်ဂီမျိုးရော့အာကစားရုံမှာပုံရံမင်းကဝိပုစုတောင်းပွဲကိုလုပ်ခဲ့တာပါ။တရင်းကနေကလူလူစုတောင်းပွဲအတွင်မှာလည်းသူကအလားတူမိန့်ခဲ့ပါသေးတယ်။တိုက်ခိုက်နေကြတဲ့အုပ်စုတွေအနေနဲ့လက်နက်တွေကိုဆွန့်လွတ်ပြီးဂိုင်းကနာကွဲပြိပက္ခတွေအဆုံးသက်ရေးကျူးပန်းအထောက်အမှုတွေကိုကူညီပံ့ပိုးကြဖို့ပုံရံမင်းကြီးကနှိုးဆော်ခဲ့ပါတယ်။မှန်ကန်ဖြောင့်မတ်မှုချစ်ချင်းမေတ္တာနဲ့တနာကျင်နာမှုတွေမွေးမြူတည်ဆောက်ပြီးငြိမ်းချမ်းရေးကိုအစ်စ်မန်အာမခန်ဖော်ဆောင်သူတွေဖြစ်အောင်လုပ်ကြပါလို့ဗန်ဂီဖျားချောင်းမှာပုံရံမင်းကြီးကမိန့်ကြားခဲ့ပါတယ်ရှင်။
ဥရောပကိုရွှေ့ပြောင်းအခြေချနေထိုင်ဖို့ဝင်ရောက်လာကြတဲ့ဒုက္ခသည်တွေအရေးကိုဖြေရှင်းဖို့အတွက်တူရကီနိုင်ငံကိုဒေါ်လာဘီလီယံပေါင်းများစွာပေးဖို့ဥရောပသမဂ္ဂကသဘောတူလိုက်ပါတယ်။အခုနှစ်တင်းကိုဘာတဝါမှာဖြစ်နေတဲ့ပြည်ပခါတွေနဲ့မတည်ငြိမ်မှုတွေကြောင့်ဒုက္ခသည်အမြောက်များဟာသူတို့ရဲ့နေရာကိုစွန့်ခွာပြီးတူရကီနဲ့ဥရောပနိုင်ငံတွေကိုဝင်ရောက်လာနေကြတာဖြစ်ပါတယ်။ ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပခဲ့တဲ့အစည်းအဝေးအတွင်းတူရကီနိုင်ငံကလက်ခံထားတဲ့ဒုက္ခသည်တွေကိုဆက်ပြီးလက်ခံထားနိုင်ရေးကူညီဖို့အတွက်ရည်ရွယ်ပြီးအမေရိကန်ဒေါ်လာ 3.1 ဘီလီယံအကူအညီပေးရေးတူရကီနဲ့ဥရောပတာဝန်ရှိသူတွေဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဥရောပတိုက်ကိုဒီနေ့ထဲရောက်လာတဲ့ဆီးရီးယားနိုင်ငံကအရေးအတွက်အများဆုံးဒုက္ခသည်တွေဟာတူရကီနိုင်ငံကိုဖြတ်ပြီးဂရိနဲ့ဘူလ်ဂေးရီးယားနိုင်ငံတို့ကိုတွားရောက်ခဲ့ကြတာဖြစ်ပါတယ်။ဒီသဘောတူညီချက်ဟာသူတို့နဲ့နယ်စပ်ချင်းထိစပ်နေတဲ့နေရာတွေမှာအချိန်မီနေရာချထားနိုင်ရေးလှုပ်ဆောင်မှုအတွက်ရှင်းလင်းတဲ့အစီအစဉ်တရက်ကိုချမှတ်သွားဖို့ဖြစ်တဲ့အကြောင်းဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တတ်စ်ကတူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူနဲ့ဥရောပကော်မရှင်ဥက္ကဋ္ဌယင်းကလောက်ယန်ကာရိုနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်
။အရှေ့ဂျေရုဆလင်မှာပြီးခဲ့တဲ့နှစ်ကအသက်16နှစ်အရွယ်ပါလက်စတိုင်းဆဲကျော်တပ်တဦးကိုမီးရှို့တပ်ခဲ့မှုနဲ့အစ္စရေးလူငယ်အုပ်ကိုအပြစ်ရှိတဲ့အကြောင်းဂျေရုဆလင်တရားရုံးတစ်ခုကဒီကနေ့တင်းနေလာနေမှာအမိန့်ချလိုက်ပါတယ်။ဒီမှုမှာပါဝင်ပတ်သက်နေသူတတိယမြောက်တဦးဖြစ်တဲ့အသက်32နှစ်အရွယ်ယူဆက်ဟိန်းဘန်ဒေးဗစ်ကိုတော့သူ့ရဲ့ရှင်နေကယူဆက်ဟာစိတ်ပုံမှန်အနေထားမှာမရှိဘူးဆိုတော့ခုခံလျှောက်လွှာကိုနောက်ဆုံးချိန်မှာကတ်ပြီးတော့တင်ခဲ့ပြီးတဲ့နောက်မှာသူ့အပေါ်အမိန့်ချမှတ်ဖို့ကိစ္စကိုတရားရုံးကရွှေ့ဆန်လိုက်ပါတယ်။အပြစ်ရှိကြောင်းအမိန့်ချခံလိုက်ရတဲ့လူငယ်အုပ်ကိုတော့လာမယ့်ဇန်နဝါရီလထဲမှာဖြစ်တန်ချမှတ်မှာဖြစ်ပါတယ်။အစ္စရေးစစ်တော်သား၃ယောက်ကိုပြန်ပြီးဆွဲတက်ဖြတ်ခဲ့တဲ့ဖြစ်ရပ်ကိုလက်တော့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့နှစ်တုန်းကပါလက်စတိုင်းစစ်တော်သားအဘူခိုင်ဒီယာကိုအစ္စရေးလူငယ်တွေကအာဓမခေါ်ဆောင်ပြီးတိတဲ့အထိမိချုတက်ဖြတ်ခဲ့ကြတာပါ။ဒီနှစ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုအဘူခိုင်ဒီယာရဲ့ဖခင်ဖြစ်သူကတော့ရှုံချပါရယ်။အခုလိုအပြန်အလှန်လက်တော့ပြန်တက်ဖြတ်မှုတွေဟာဂါဇာကမ်းမြောင်ဒေသမှာရက်ပေါင်း90ကျားစစ်ပွဲတရက်စီဥတီအောင်အစာပြိုပေးခဲ့တဲ့ဖြစ်ရပ်တွေပဲဖြစ်ပါရယ်။ဂါဇာဒေသစစ်ပွဲတွေကြောင့်ပါလက်စတိုင်းပြည်သူအများစုပါဝင်တဲ့လူပေါင်း 2,200 ကျော်သေဆုံးခဲ့ရတာပါရှင်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။သမ္မတဦးသိန်းစင်ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဌဒေါအောင်ဆန်းစုကြည်နဲ့ဒီဇင်ဘာလ2ရက်ဗုဒ္ဓဟူးနေ့မနေ့ပိုင်းနေပြည်တော်နိုင်ငံတော်သမ္မတအိမ်တော်မှာတွေ့ဆုံမှုစီစဉ်ဆောင်ရွက်ထားတယ်လို့နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အလားတူတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလည်းအဲ့ဒီနေ့တနေ့တည်းမှာပဲနေ့လယ်2နာရီကျရင်ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဦးစီးချုပ်ရုံးအတွင်းမှာရှိတဲ့အဲ့ရိတ်သားမှာတွေ့ဆုံမှုစီစဉ်ထားတယ်လို့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ပြည်ထောင်စုလွတ်တော်နာယကတို့နဲ့အမျိုးသားပြန်လည်တည်မြဲရေးသဘောထားကိုအခြေခံပြီးတွေ့ဆုံဆွေးနွေးလိုတဲ့အကြောင်းနိုဝင်ဘာလ10ရက်နေ့မှာဒေါအောင်ဆန်းစုကြည်ကတီးခြားစာတစောင်စီရေးသားပေးပို့ပြီးတော့ပန်ကြားထားတာဖြစ်ပါတယ်အဲ့ဒီလိုပန်ကြားပြီးတဲ့နောက်ပြည်တော်စုလွတ်တော်နာယကသူရဦးရှင်မနဲ့ဒေါအောင်ဆန်းစုကြည်တို့အကြားတီးခြားတွေ့ဆုံတာတွေဇက်တိုက်လို့ရှိခဲ့ပြီးဒီကနေ့မှာလည်းမနေ့10နာရီ15မိနစ်ကနေ17နာရီ50အထိတနာယီခွဲကြော်ကြပြည်သူ့လွတ်တော်ဥက္ကဋ္ဌရုံးမှာထပ်မံတွေ့ဆုံကြပါသေးတယ်။အခုဒီချိန်ဟာသူရဦးရှင်မနဲ့ဒေါအောင်ဆန်းစုကြည်အကြား၅ချိန်မြောက်တွေ့ဆုံတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုကိစ္စကိုပြည်တော်စုလွတ်တော်ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေပြီးမှတွေ့မယ်လို့သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်တို့ကအစောပိုင်းမှာတီးကြစီအကြောင်းပြန်ခဲ့ပါတယ်။ဒါပေမဲ့လည်းအခုတော့ရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာမထုတ်ခင်မှာပဲတွေ့ဆုံဖို့စီစဉ်လိုက်တာဖြစ်ပါတယ်။
ထိုင်းနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့ပန်းချံတစ်ခုကိုဒီကနေ့သွားဖို့စီစဉ်နေတဲ့ထိုက်တိုက်ခံခေါင်းဆောင်တို့ကိုထိုင်းစစ်တပ်ကဖမ်းလိုက်ပါတယ်။အဲ့ဒီပန်းချံဟာထိုင်းနိုင်ငံရဲ့ဘင်းရင်အုပ်ချုပ်ရေးကိုအထိမ်းမဲ့ပြုတိစောက်ထားတာဖြစ်ပြီးထိုင်းစစ်ဆိုရနဲ့ပတ်သက်နေတဲ့ဒီလက်စားမှုအရှုပ်တော်ပုံတစ်ခုမှအဓိကပါဝင်နေပါတယ်။ဟွာဟင်းပင်လယ်ကမ်းခြေအပန်းဖြေမြို့ကစစ်တပ်ပိုင်မြို့ပေါ်မှာတိစောက်ထားတဲ့ Racha Bucket ပန်းချံတိစောက်ရေးငွေသုံးဆွဲတာနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကြောင့်ပြီးခဲ့တဲ့နှစ်မှာအာဏာသိမ်းခဲ့တဲ့စစ်ဆေးရရဲ့အကျင့်ပြတ်ချဆမှုတိုက်ဖျက်ရေးအစီအစဉ်ကိုထိခိုက်နိုင်တဲ့အခြေအနေရောက်နေတာပါ။ရှက်နီအုပ်စုလိုလည်းတည်ကြတဲ့အာဏာရှင်ဆန့်ကျင်ညှဉ်းပန်းသောဒီမိုကရေစီတပ်ဦး UDD ရဲ့ခေါင်းဆောင်တွေဖြစ်ကြတဲ့နာတာဝုတ်ဆိုင်ကူဝါနဲ့ဂျက်တူပွန်ပရွန်ပန်တို့ပန်းချံကိုမရောက်ခင်မှာပဲစစ်တပ်ကခေါ်သွားတာပါ။ဘရင်ရုပ်ထုတစ်ခုစီဟာဘတ်ငွေတန်း40စီကုန်ကြပြီးတစ်ခုချင်းစီအတွက်ကော်မရှင်ကြီးကဘတ်10တန်းပေးရတယ်ဆိုတာကျွန်တော်တို့စိုးရိမ်တဲ့ကိစ္စပါပဲလို့စစ်ဘက်ပုဂ္ဂိုလ်တွေကကားပေါ်တင်ဆောင်မတော့ခေါ်မသွားခင်လေးမာတယ်မဲနာတာဝတ်ကမီဒီယာတွေကိုပြောသွားပါတယ်ထိုင်းပြည်အဆက်ဆက်ရဲ့ခန့်ကြားတဲ့ရုပ်ထုကြီးတွေတိစောက်ထားတဲ့ပန်းချံနဲ့ပတ်သက်ပြီးအတိုက်ခံတွေကဒီနိုင်ငံရေးပြောကနဲ့လောက်တာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ထိုင်းစစ်အစိုးရကပြောထားပါတယ်ရှင်
တရုတ်နိုင်ငံဘေကျင်းမြို့တော်နဲ့တခြားနေရာတွေမှာဒီနေ့အတွင်းအဆိုးအဝါဆုံးမီဂိုမြူဆိုင်တဲ့အခြေအနေတချို့နဲ့ဒီကနေ့ရင်ဆိုင်နေရပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးဘာလုပ်ကြမယ်ဆိုတာဆုံးဖြတ်ဖို့တရုတ်သမ္မတရှီကျင်းပင်ဟာတခြားကမ္ဘာခေါင်းဆောင်တွေနဲ့ပဲရစ်မြို့တော်မှာတွေ့ဆုံဖို့ရှိနေချိန်မှာပဲအခုအခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဘေကျင်းမြို့တော်ရဲ့လေတုညင်ညာမှုဟာအန္တရာယ်ရှိတဲ့အဆင့်မှာရောက်နေပြီလို့သတ်မှတ်ထားပြီးဒုတိယအမြင့်ဆုံးအဆင့်ဖြစ်တဲ့လိမ္မော်ရောင်အဆင့်ကိုရောက်နေပါတယ်။ဖြစ်နိုင်မယ်ဆိုရင်မြို့ကန်တွေအိမ်ထဲမှာပဲနေကြဖို့ပြောကြားထားပါတယ်။စေယုံတချို့ကိုပိတ်ထားပြီးတချို့ယင်အမျိုးအစားတွေမမောင်းဖို့လည်းတားမြစ်ထားပါတယ်။အရင်ကဆိုရင်လေတုကြည်လင်နေပြီးတိမ်တွေကိုမြင်နိုင်ပေမဲ့အခုတော့ကြည်လင်တဲ့ကောင်းကင်နဲ့တိမ်ပြူတွေကိုမမြင်ရတော့ပဲတိတ်ကိုစိုးနေပါပြီလို့မြို့ကန်တယောက်ကလည်းပြောပါတယ်လေတူထဲမှာရှိတဲ့အမုံလေးတွေဟာရှူမိရင်အဆုတ်ကိုအန္တရာယ်ဖြစ်စေနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့နေ့စဉ်ပမာဏတဲ့အဆ20ပုံများနေပါတယ်မြို့တော်မှာမြင်နိုင်စွမ်းတိတ်ကိုမုံဝါနေပြီးအထက်မြင့်အဆောက်အဦးတွေရဲ့ထိပ်ပိုင်းကိုအောက်ကနေကြည့်ရင်မမြင်ရသလောက်ဖြစ်နေပါပြီ
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာလာမယ့်နှစ်ရဲ့အတွင်းတိုက်ခိုက်မှုတွေဖြစ်နိုင်တယ်ဆိုရဲခိုင်မာတဲ့သတင်းတွေကိုအမေရိကန်ပြည်ထောင်စုကရရှိထားပြီးအာဖဂန်ရောက်အမေရိကန်နိုင်ငံသားတွေကိုကဘူးမြို့တဝိုက်သွာလာကြတဲ့အခါအထူးသတိထားကြဖို့တိုက်တွန်းထားပါတယ်တိုက်ခိုက်မဲ့အချိန်ပြစ်မှတ်ဒါမှမဟုတ်ဒီတိုက်ခိုက်မှုပုံစံတွေနဲ့ပတ်သက်လို့တော့အသေးစိတ်မသိချဘူးလို့ကဘူးမြို့အမေရိကန်တန်ယုံကနေအမေရိကန်နိုင်ငံသားတွေအတွက်အရေးပေါ်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီကနေ့ဖော်ပြထားပါတယ်အာဖဂန်နိုင်ငံကိုခီးထွက်တာတွေမလုပ်ကြဖို့ကိုလည်းတန်ယုံကထပ်မံတိုက်တွန်းထားတာပါအာဖဂန်နိုင်ငံရဲ့လုံခြုံရေးဟာတည်ငြိမ်မှုလုံးဝမရှိသလိုအာဖဂန်ရောက်အမေရိကန်နိုင်ငံသားတွေအပေါ်ချိန်ချမှုတွေဟာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိတယ်ဒါကြောင့်အာဖဂန်နစ္စတန်မှာနေထိုင်နေကြတဲ့ဒါမှမဟုတ်အလဲလာနေကြတဲ့ဒီအမေရိကန်နိုင်ငံသားတွေနိုင်ငံတွင်းကနေချက်ချင်းထွက်ခွာဖို့အကြံပြုတဲ့အကြောင်းလည်းတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်လုံခြုံရေးစိုးရိမ်ချက်တွေတိုးလာမှုကြောင့်အမေရိကန်တန်ယုံအနေနဲ့ဝန်ထမ်းတွေကိုကုန်းလန်းကနေတွာလာခွင့်မပြုဘဲရဟတ်ယင်တွေနဲ့သာတွာလာဖို့ကိုလည်းဖိအားပေးခံနေရတာပါအလားတူတခြားသောဒီနိုင်ငံတကာတန်အဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကလည်းကဘူးမျိုးတော်အတွင်းလုံခြုံစိတ်ချရတဲ့နေရာတွေမှာတွာလာကြတဲ့အခါမှာတော့မှတတိထားသွားလာကြဖို့နှိုးဆော်ခံထားပါရယ်ပြီးခဲ့တဲ့စနေနေ့ကပဲအာဖဂန်ရွေးကောက်ပွဲဆိုင်ရာအကြီးအကဲအရာရှိတဦးရဲ့ယင်းတစည်းကဘူးမြို့တော်မှာမနက်ခင်းအသွာလာရှုပ်ထွေးတဲ့အချိန်အသေးခံဘုံခွဲတိုက်ခိုက်ခံရတာမှာအဲ့ဒီအရာရှိလွတ်မြောက်ခဲ့ပေမဲ့လို့သူ့ရဲ့ကားမောင်းသူတိတ်ဆုံးခဲ့ပြီးတော့တပ်တော်ဆောင်တဦးလည်းထဏ်ရာရခဲ့ပါရယ်ရှင်
ဟုတ်ကဲ့မိုင်းရှူးမြို့နယ်ဘက်မှာအစိုးရနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့အကြတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ရတာ
အစီအစဉ်မှာယဉ်ထုတ်လင်းမိတဲ့အတွက်တောင်းပန်ပါရရှင် VOA ကနေတင်းလာနေထိတ်တန့်ရောက်တဲ့တွင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါရှမ်းပြည်နယ်နောက်မြောက်ပိုင်းပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာဒီရက်ပိုင်းတွင်အတွင်းအစိုးရတပ်နဲ့ TNLA လို့ခေါ်တဲ့ပလောင်တပ်ဖွဲ့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးလာမယ့်ရက်တွေအတွင်းမှာပုံမပြင်းထန်လာနိုင်တယ်လို့ပလောင်တပ်ဖွဲ့ကတာဝန်ရှိသူတဦးကပြောဆိုပါတယ်ပြီးခဲ့တဲ့တောက်ကြနေ့ညကတော့ကိုကန်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမြို့တော်ကိုကိုကန်လက်နက်ကိုင်တပ်ဖွဲ့ကဝင်းရောက်ပစ်ခတ်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒီနောက်မှာတော့အခြေအနေတွေကပုံမှန်လို့ရှိနေပါတယ်ရှမ်းပြည်နယ်ပလောင်နဲ့ကိုကန်ဒေသအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မိုင်းရှူးမြို့နယ်ဘက်မှာအစိုးရနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့အကြတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ရတာပြီးခဲ့တဲ့ရက်ပိုင်းတွေမှာနှစ်ဖက်တွဲဆုံဆွေးနွေးပြီးစစ်ရှင်လျှော့ချလာတဲ့အချိန်တည်းမှာပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့နမ်ဆန်နဲ့မန်တုံမြို့နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားလာတာဖြစ်ပါတယ်လက်တလောတိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုပလောင်ပြည်နယ်လွတ်မြောက်ရေးအဖွဲ့ PSLF TNLA ရဲ့အထွေထွေတွင်းရေးမှူးတပ်ဖုံးကျော်ကအခုလိုပြောပါတယ်
တိုက်ပွဲတွေပြင်းတဲ့အခြေအနေရှိပါတယ်မင်းညာတော့လည်းတခါဖြစ်တယ်ဒီမင်းလည်းဖြစ်တယ်မင်းညာတော့ဖြစ်တာကျွန်တော်မိုင်းဝီမှာဖြစ်တယ်မတော်မျိုးနဲ့မခန့်မှုနဲ့အဆက်ပြတ်ဒီအခုအဲ့မိုင်းဝီရဲ့အပြင်ဖက်မှာရှိတဲ့ကျွန်တော်တို့တပ်တွေအဲ့တောင်ကျောက်၆လုံးမှာရှိတဲ့ကျွန်တော်တို့တပ်တွေဟာအခုဒီမြန်မာအစိုးရတပ်ဖက်ကစစ်ကြောင်း၄-၅ဖက်လောက်အလူထိုးလာတယ်ဒီမန္တုံဘက်ကတက်လာတဲ့စစ်ကြောင်းရှိတယ်ကျွန်တော်နမ်ဘူဘက်ကနေတက်လာတဲ့စစ်ကြောင်းရှိတယ်ပြီးတော့ဒီခိုင်ဟိုဘက်ကနေလာတဲ့စစ်ကြောင်းရှိတယ်နမ်ခန့်ဘက်ကနေနမ်ခန့်နဲ့မိုင်းဝီပေါင်းပြီးဆင်းလာတဲ့တက်လာတဲ့စစ်ကြောင်းတွေရှိတယ်ပေါ့အဲ့မှနေရဲကျွန်တော်တို့အဖောက်ဝင်နေတယ်ဘယ်လိုမှမဒီဘိုက်ဝဲဒီတက်ပူပြီးတော့ပြင်းနိုင်တယ်အခုလည်းဖြစ်နေသေးပဲ
လက်ရှိတိုက်ပွဲတွေရက်ဆက်ဆိုသလိုဖြစ်ပွားလာတာဟာသူတို့စခန်းတွေကိုအစိုးရတပ်ဖက်ကလိုက်လံရှင်းလင်းနေတာကြောင့်လို့လည်းပြောပါတယ
်ကျွန်တော်ဖက်ကတော့ဒီကတည်းကယူကောဘွဲမှာတိုက်ခင်းတလားမလားလို့လည်းကျွန်တော်ဆွေးရှင်နေရှော်လေအခုလည်းယူကောဘွဲမှာ NLD အဖွဲ့ချုပ်ကအများစုနိုင်တဲ့အစိုးရဖွဲ့နေတယ်ဆိုတော့ okay တိုက်ပွဲဖြစ်လို့တော့အဆင်မပြေဘူးကျွန်တော်တို့အတန်းအဆုံးရှောင်းမယ်ရှော့မယ်ဆိုတော့ကျွန်တော်တို့ဒီလိုဆုံးဖြတ်ချက်နဲ့ကျွန်တော်တို့အတန်းအဆုံးရှောင်းရှားနေတာတော်တော်ကြပါပြီဒါပေမဲ့ခုမြန်မာအစိုးရတပ်မတော်ကကျွန်တော်တို့ ကျွန်တော်တို့လည်းခေါင်းနဲ့တော်ရီထဲမှာကျွန်တော်တို့ခံရတဲ့သက်လာပြီလို့ကျွန်တော်ပြောလို့ရတယ်။ရှောင်းဝင်လို့ရတဲ့နေရာတွေကတော်တော်များများကနည်းနည်းနေသွားတဲ့သဘောရှိတယ်
။ပြီးခဲ့တဲ့28ရက်နေ့ကမွေးစေဝါနှိမ်နင်းရေးလုပ်ငန်းတွေဆောင်ရွက်ရမှာနန်းခမ်းမြို့နယ်မန်ပန်ကျေးရွာကဘိမ့်ဖြူဘိမ့်မဲနဲ့စိတ်ကြွစေးပြကာလာတံပိုးကြက်ငွေ300ကျော်ဖို့ဖမ်းဆီးရမိတယ်လို့လည်းပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ပလောင်တပ်ဖွဲ့ဘက်ကစိုးရတက်ကထိုးစစ်ဆင်လာတော့တိုက်ပွဲတွေဖြစ်ရတယ်လို့ပြောဆိုတဲ့အပေါ်မှာတော့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစည်းအဖွဲ့ဥက္ကဋ္ဌဦးမောင်ကျော်ကအခုလိုသုံးသပ်ပြောဆိုပါတယ်
။ထိုးတယ်ဆိုတော့သူတောင်းဝါရသူတွားလာနေတာနေမှာပေါ့။ဒီနယ်လေးကလည်းဘွားရင်လာရင်တောင်းတော်လည်းဘွားရင်လာရင်ထိတဲ့ပြေးကြတာအတန်းနိုင်ဆုံးတော့ရှောင်ကြတာပဲ။ရှောင်မရတဲ့ခါကျတော့ထိတဲ့ပြေးပြီးတော့သူပြစ်ခါကြပြစ်ကြခါကြလို့ဖြစ်တော့ဗောဗျာ။
ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်အတွင်းမှာဒီလ29ရက်နေ့ကလည်းတိုက်ပွဲဖြစ်ပွားခဲ့ပြီးအဲ့ဒီနေ့မှာပဲကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကင်မြို့ကိုမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းစိုးရတပ်ဖက်ကပြန်လည်တိုက်ခိုက်ရမှာကိုကန်တပ်ဖွဲ့ဟာနေဆက်မြင်းဘက်ကိုစုခွာသွားကြောင်းမြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်ဒီလိုပြစ်ခတ်တိုက်ခိုက်ခဲ့ပေမဲ့ဒီကနေ့မှာတော့လောက်ကင်မြို့မှာဈေးတွေကျောင်းတွေဖွင့်ထားပြီးပုံမှန်အတိုင်းရှိနေကြောင်းနဲ့ပြစ်ခတ်တိုက်ခိုက်တာကိုတော့ညအချိန်မှာအတန်သာကြားရကြောင်းလောက်ကင်မြို့ကတူကအခုလိုပြောပါတယ
်ဖွင့်ပါတယ်အကုန်လုံးဖွင့်ထားတယ်ဈေးပစ္စည်းပါပဲညဆိုတော့ကျွန်တော်17နှစ်လောက်ရှိပြီရှင်နဲ့အတန်ကြားတာတိချာမတည်ဘူးအတန်ကြားတာပဲရှိတာပါ
ဒီနေ့ဖေဖော်ဝါရီလကဖြစ်ပွားတဲ့အစိုးရနဲ့ကိုကန်တပ်ဖွဲ့အကြတိုက်ပွဲတွေကြောင့်လောက်ကင်မြို့ပါဝင်ကိုကန်အုပ်ချုပ်ခွင့်ရဒေသကိုကိုလာကြာစေအုပ်ချုပ်ရေးပြဋ္ဌာန်းထားခဲ့ရာကဒီလ18ရက်နေ့မှာစေအုပ်ချုပ်ရေးကိုရုပ်သိမ်းခဲ့တာဖြစ်ပါတယ်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့အကြားမှာအော်တိုဘာလ15ရက်နေ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပေမဲ့လက်မှတ်ရေးထိုးရမှာမပါဝင်တဲ့ကချင်ရှမ်းပလောင်တပ်ဖွဲ့တွေနဲ့တော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေပါတယ်။လာမယ့်ဒီဇင်ဘာလ2ရက်နေ့မှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်တမ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့တီးခြားစီတွေ့ဆုံဆွေးနွေးဖို့ရှိနေပြီးဒီဆွေးနွေးပွဲတွေမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရက်စဲရေးကိုအချက်တစ်ချက်အဖြစ်ထည့်သွင်းဆွေးနွေးပွဲရှိနေပါတယ်။
ကမ္ဘာ့မြန်မာတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကာလအတန်ကြာဖြစ်ပွားနေခဲ့တဲ့စီရေးပဋိပက္ခတွေဖြေလျှော့နိုင်ရင်အတွက်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ကောင်းဆောင်တွေနဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့တွေ့ဆုံဆွေးနွေးသဘောတူချက်တွေထက်ကတပ်ပိုင်းဆိုင်ရာနေရာချထားရေးအပိုင်းမှာပြည်လဲမှုမရသေးပါဘူးမြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့မိုင်းရှူမိုင်းနှောင်ကာလမြောက်ဖက်ချမ်းကိုအပီးပြောင်းရွှေ့ရမယ့်ကိစ္စအတွေ့မြန်မာစစ်တပ်အကြီးအကဲတွေနဲ့ထပ်မံတွေ့ဆုံဆွေးနွေးရအောင်မယ်လို့လည်း SSPB တာဝန်ရှိသူတွေကပြောပါတယ်အခြေအနေသေးစိတ်ကိုတော့နိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါ UPWC ခေါ်မြန်မာစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့အကြားတွေ့ဆုံဆွေးနွေးမှုကနေသဘောတူညီချက်6ချက်လက်ကတပ်ပြောင်းရွှေ့ရေးကိစ္စနဲ့ပတ်သက်ပြီးအမှတ်နှစ်စစ်စင်ရေးအထူးပွဲမှုဒုဗိုလ်ချုပ်ကြီးရာပြည့်နဲ့သဖန်ပြန်လည်ညှိနှိုင်းတော်ရအောင်မယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်သူဖြစ်သူဒုဗိုလ်မှုကြီးဆိုင်တော်လက်ကပြောပါတယ
်ကျွန်တော်ပြန်လည်တောင်းဆိုတာကတော့ဗိုလ်ချုပ်ရာပြည့်ကိုယ်တိုင်လည်းပြောတယ်လေနော်ကျွန်တော်မရှိရင်ကျွန်တော်လည်းနေစရာမရှိဆိုတဲ့အကြောင်းကြောင့်ဒီအစားခိုင်လုံမှုရှိအောင်ကျွန်တော်တိတိကျကျပြန်ယူရမယ်ပြန်ညှိနှိုင်းရမယ်အခြေအနေမှာရှိနေတော့အဲအကြောင်းကိုဗိုလ်ချုပ်ရာပြည့်နဲ့ဘယ်လိုဆောင်ရွက်တင့်တော်မလဲဆိုတာအဲအကြောင်းမနေ့ကတည်းကရက်တန်ချိန်လိုက်တာ
နိုဝင်ဘာ23နဲ့24ရက်နေ့တွေ့ဆုံမှုမှာမြန်မာအစိုးရနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြား2012ခုနှစ်ငြိမ်းချမ်းရေးသဘောတူစာချုပ်အတိုင်းနှစ်ဖက်ညှိနှိုင်းပြီးဆက်လက်ကောင်းတယ်ပေါ်သွားဖို့လက်ရှိဖြစ်ပွားနေတဲ့စီရေးပဋိပက္ခတွေကိုရှင်းချဖို့တိုက်ပွဲကာလအတွင်းပိတ်ထားရတဲ့ကျောင်း18ကျောင်းပြန်လည်ဖွင့်လှစ်ဖို့နဲ့စစ်ဘေးရှောင်တွေနေရရင်ပြန်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့ပဋိပက္ခဖြစ်ပွားနေတဲ့မိုင်းလောင်မြို့မှာဆက်ဆံရေးယုံထားရှိဖို့ SSPP တပ်ဖွဲ့တွေကနေမိုင်းရှူမိုင်းလောင်ကာလမြောက်ဘက်ချမ်းမှာပြောင်းရွှေ့နေထိုင်ဖို့နဲ့ကာလန်ဆောင်ဘက်ချမ်းမှာရှိတဲ့ထိတ်တိုက်ရင်ဆိုင်နေရတဲ့မြမတပ်မတော်စစ်ကြောင်းတွေကိုနေရပြောင်းရွှေ့ဖို့အချက်6ချက်ကိုရည်ပူရသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်တွေကို9ရက်အတွင်းသက်ဆိုင်ရာဖွဲ့စည်းတွေကိုတင်ပြပြီးအကောင့်ထယ်ဖော်သွားရမယ်လို့သဘောတူစာချုပ်မှာဖော်ပြထားပါတယ်။ တပိုင်းဆိုင်ရာနေရာခြားသားရေးပိုင်းမှာရှင်းလင်းမှုမရှိတဲ့အခြေအနေတွေကြောင့်ထပ်မံဆွေးနွေးရမှာဖြစ်တယ်လို့သူ့ဘူမူကြီးဆိုင်တော်လိတ်ကအခုလိုဆက်ပြောပါတယ
်။ဘာလာလွယ်ကူမှုလည်းမရှိဘူးနော်။ပြီးတော့ခြေထားမှာရောက်နေတဲ့ရေပေါ်တွေစစ်တပ်စစ်စီမှာအများကြီးဒေါသမခက်ခဲရနော်။ပြီးတော့တပ်အနေနဲ့ပြည်သူပုံစံနဲ့ပြန်ပြီးတော့တုံ့ပြန်မလဲ။ဒါကတော့ရှေ့ပြောင်းမလဲဆိုတာစစ်တုံးနဲ့စစ်သေးတော့ဆွေးနွေးတာဟိုပြည်ပြည်ဆိုဆိုမပါဘူးလေနော်။တောင်းဆိုတဲ့နေရာမှာစစ်တပ်တွေနဲ့ဇာချုံနဲ့မတိဝန်ခါချုံနဲ့ကျွန်တော်အဲ့လိုဆောင်ရွက်ချင်တယ်
ဒီရပိုင်းတွင်ကျင်းပနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ဘူကော်မတီစည်းဝေးသွင်းမှာလဲတနဆုပ်ဝေးဖို့ကိစ္စအတွက်အောက်ခြေတပ်ဖွဲ့ဝင်တွေကနေလက်မခံသေးဘူးလို့လဲဘူမူကြီးဆိုင်တော်လက်ကဆိုပါတယ်ပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့ကမိုင်းရှူမြို့နယ်ကဒါဘာဆောင်းဒေသမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တပ်ဖွဲ့တွေတနောက်ဆုပ်ဝေးဖို့မြန်မာစစ်တပ်အရှိလေပိုင်းတိုင်းစစ်ဌာနချုပ်ကနေညွှန်ကြားချက်ပေးလာပြီးနောက်ပိုင်းအောက်တိုဘာလ15ရက်နေ့မှာမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတနောက်ဆုပ်ပေးခဲ့ပြီးအဲ့ဒီနေရာမှာမြန်မာစစ်တပ်တွေကနေအထိုင်ချနေရာယူထားခဲ့ပါတယ်မြန်မာတပ်မတော်အနေနဲ့ပြန့်ကျင်းနေတဲ့ SSPP SSC တပ်ဖွဲ့တွေကိုဝန်ဟိုင်းဌာနချုပ်တနေရာထဲမှာစူးစီးထားခြင်းနဲ့အနေထားရှိနေတယ်လို့လဲမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတုံ့တက်ထားပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့၎င်းတို့အခြေချအရာမိုင်းရှူးမိုင်းနောင်ကာလန်တောင်ဘက်ချမ်းကနေစုခွာပေးဖို့ဟာအခက်အခဲရှိနိုင်ကြောင်းရှမ်းပြည်ကြီးလေလာစောက်ကြည့်သူစိုင်းခေးဆိုင်ကဆိုပါတယ
်အဲ့ဒီနေရာတွေတစ်လျှောက်လုံးကသူက SSPP နေတဲ့နေရာတွေဖြစ်နေတယ်နောက်ပြီးတော့ကာလန်ရဲ့တောင်ဘက်မှာဆိုလို့ရှိရင်အခုဖြစ်ပွဲဖြစ်ပြီးတော့ဆက်ချပြီးတော့ဆက်တူးချက်တာတွေရှိနေပေါ့နော်တစ်ဖက်ကဆက်တူးချက်ပြီးတော့ဂျာနဲ့တစ်ဖက်ကဆုတ်ခိုင်းနေဆိုရင်တော့နှုတ်နှစ်ဖက်ကနည်းနည်းပြဿနာရှိနေပါလေခင်ဗျာဘုဖက်ကလည်းငါရဲ့အတွင်းတစ်ခါတည်းဆုတ်နိုင်ပါမလားပေါ့နော်
တကယ်လို့တန်းနောက်ဆုတ်ပေးလိုက်ရင်မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကထွက်ပေါက်ပိတ်သွားမဲ့အနေအထားမှာရှိနေတယ်လို့တမဆုတ်ပေးရင်မြန်မာတပ်မတော်နဲ့စစ်ရေးပြန်လည်တင်းမာလာနိုင်မဲ့အခြေအနေမှာရှိနိုင်တယ်လို့လည်းသူကပြောပါတယ်တပြည်လုံးအတိုင်းသာအပြစ်ခတ်ရဆဲရေး NCA စာချုပ်လက်မှတ်ရေးသူဖို့မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေညှဉ်းဆန်ခဲ့ပြီးနောက်ပိုင်းအောက်တိုဘာလ3ရက်နေ့စပြီးမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခတွေတင်းမာစွာဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမိုင်းနောင်ကြည်တီဒေသကကြေးရွာသားတပေါင်းခန့်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့အခုလက်ရှိကာလမှာလည်းစစ်ရေးအာမခံချက်မရှိသေးတဲ့အခြေအနေတွေကြောင့်နေရက်ကိုမပြောင်းနိုင်သေးဘူးလို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဒုဗိုလ်မှူးကြီးဆိုင်းတော်လိတ်ကပြောပါရယ်ခင်ဗျာ
SSPB SSA နဲ့မြန်မာအစိုးရတို့ရဲ့ဆွေးနွေးပွဲနောက်ဆုံးအခြေအနေကိုနိုင်ကုန်းအိမ်ကတင်ပြသွားတာပါရှင်ခုတော့အလုတ်သမားတွေဆန္ဒပြတဲ့သတင်းတပုတ်တင်ပြပါမယ်အလုတ်သမားအခွင့်အရေးချိုးဖောက်ခံရပေမဲ့ထိထိရောက်ရောက်အရေးမယူလို့ဆိုပြီးနေပြည်တော်မှာရှိတဲ့အလုတ်သမားဝန်ကြီးဌာနနဲ့တမရယုံတို့ကိုတိုင်ကြားဖို့စ조사ကြတဲ့အလုတ်သမားတွေဟာလုံခြုံရေးအာဏာပိုင်တွေနဲ့ထိတ်တက်ရင်ဆိုင်မှုတွေကြုံခဲ့ရပါတယ်။ကားသုံးစီးနဲ့ရန်ကုန်မြို့တိုင်ရီဖနက်ဆက်ယုံကအလုတ်သမားတရားလောက်ဟာနေပြည်တော်အဝင်မှာပဲရဲအင်အားအလုံးအရင်နဲ့ပိတ်ဆို့တားဆီးခံခဲ့ရတယ်လို့အလုတ်သမားရဲ့လှုပ်ရှားသူတွေကပြောပါတယ်။အပြည့်အစုံကတော့ဆက်သွဲစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရရှင်။
အလုတ်သမားအခွင့်အရေးချိုးဖောက်ခံရမှုတွေကိုတိုင်ကြားစာတွေပေးပို့ဖို့အတွက်နိုင်ငံတော်သမရယုံကိုလာခဲ့တဲ့တိုင်ရီဖနက်ဆက်ယုံကအလုတ်သမားတွေဟာမနက်6နာရီကျော်အချိန်ကစပြီးနေပြည်တော်အဝင်ဒက္ခဏသီရိမြို့နယ်ထဲမှာပဲနှစ်ချိန်ပိတ်ဆို့ခံနေရတာပါ။ဘာကြောင့်နေပြည်တော်ကိုလာရောက်ပြီးလူအစုဝေးနဲ့တိုင်ကြားစာပို့ရတယ်လဲဆိုတာကိုတော့အလုတ်သမားခေါင်းဆောင်တဦးဖြစ်တဲ့မတ်ချန်းငိန်းကိုကအခုလိုပြောပြပါတယ်။
ဟုတ်ကဲ့ပါကျွန်မတို့ဒီတိုင်းဖနက်ဆောင်ကိုလုပ်ချင်ရနေပြီးတော့အလုပ်သမားအဖွဲ့အစည်းဥပဒေကိုကျွန်မတို့ချိုးဖောက်ခဲ့ပြီးပါအလုပ်မှုဆောင်အဖွဲ့တွေမှာဒီလုပ်ကံဝင်တာပေါ့ကိုအလုပ်ရှင်တွေနဲ့မပေးပဲတားမြစ်ပြီးတော့ချိုးဖောက်တာပဲအလုပ်သမားသမဂ္ဂရဲ့အလုပ်မှုဆောင်အဖွဲ့ဝင်တွေပါအဲ့ဒီချိုးဖောက်တဲ့ခန်းကဏ္ဍကိုကျွန်မတို့အနေနဲ့သက်ဆိုင်ရာပြည်ထောင်စုဝန်ကြီးဒီကိုကျွန်မတို့အကြိမ်ကြိမ်စာတင်ပြီးတော့သက်ဆိုင်ရာမြို့နယ်ဌာနတာဝန်ရှိသူတွေဒီမှာလည်းကျွန်မတို့အနေနဲ့တောင်းဆိုတိုင်းရခဲ့ပေမဲ့မြို့နယ်ချင်းနောက်တိုင်းဒေသကြီးချင်းမြန်မာရေးမှုစနေရနေပြီးတော့တာဝန်ယူဖြည့်ရှင်းပေးနိုင်ခြင်းလုံးဝမရှိဘူး။တာဝန်ယူဆုံးဖြတ်ပေးပြီးတော့ဖြည့်ရှင်းနိုင်တဲ့အဆင့်လေးမြန်မာရေးမှုချုပ်ရဲ့ပြည်အောင်သူဝန်ကြီးပဲရှိပါရဲဆိုတော့အားကျွန်တော်တို့အနေနဲ့နေပြီးတော့ဒီဝန်ကြီးဌာနနဲ့နိုင်ငံတော်သမတအရုံးကိုကျွန်တော်တို့လာရောက်ပြီးတော့ကျွန်တော်တို့ဒီကြောက်ဆိုတင်ပြရခြင်းဖြစ်ပါတယ်ဟုတ်ကဲ့
သူတို့ကိုနေပြည်တော်အဝင်မှာပဲနှစ်ကြိမ်ပိတ်ဆို့ခဲ့ပြီးဒုတိယကြိမ်ပိတ်ဆို့တဲ့အခါမှာတော့ရဲရင်ကအများအပြားနဲ့ရန်ကုန်ကိုပြန်လှည့်ဖို့အတွက်ဖိအားပေးပြောဆိုနေတယ်လို့လည်းဆိုပါတယ်
ဟုတ်ကဲ့ပထမတစ်ဆင့်ပိတ်တဲ့နေရာကနေတော့ကျွန်တော်တို့ဆော့ခွင့်ရှိတယ်။အခုဒီပထမတစ်ဆင့်ကတော့ကျွန်တော်တို့ဒီဒက္ခိဏသီရိအားဒီနေပြည်တော်ဝန်မောက်မှာပိတ်တယ်။နောက်တစ်ချက်ကနိုင်ငံတော်သမ္မတရုံးအခုချိန်မှာတော့နိုင်ငံတော်သမ္မတရုံးကိုသွားတဲ့အခြေအနေမှာကျွန်တော်တို့နိုင်ငံတော်သမ္မတရုံးကိုဒီတင်ပြတာဆိုမဲ့ဒါလေးသွားတင်မဲ့ခိုင်ရတာကိုသွားနေရက်တက်ဖို့ခွာနေပြီးတော့ဒါအေးအားအများကြီးနဲ့ကျွန်တော်တို့ပိတ်ထားတဲ့ရှင်။အာကျွန်တော်တို့ကိုပထမဦးဆုံးပြောတာကတော့လေဒီခါဝေးလိုင်းစတဲ့မလို့ကားတွေကနေပြီးတော့ဒီရင်မောင်း ဟိုဒီနေရာဖြတ်တန်းကိုမရှိဘူးအားရမအောင်လို့မရဘူးဆိုပြီးပြိတ်ပါတယ်အပိတ်တဲ့အချိန်မှာကျမတို့ကတောင်းရှိရတဲ့တွင်လည်းတွားရောက်ဆွေးနွေးတဲ့ဆိုင်ခန္ဓာမှာကျမတို့ကားပိတ်နေတယ်ကျမတို့တစ်ဖက်မှာကားထားပြီးလည်းကျမတို့အေးအင်းတွားမယ်ဆိုတဲ့အခြေအနေကြတော့လုံလုံရရလူတွေကလုံးဝတွားကိုမရှိပါဘူးဆိုပြီးကျမတို့ပိတ်ဆို့ထားတဲ့ခန္ဓာရှိတယ်။ဒါတွေကိုနောက်ကြောင်းပြန်လဲပြီးနောက်ကြောင နိုင်ငံတော်သမ္မတရုံးကိုသွားမှဖြစ်တဲ့အတွက်ဘယ်လိုပုံစံနဲ့သွားတော့ရောက်ဖို့လုံးဝမပေးနိုင်ဘူးဆိုတဲ့အတိုင်းသာလည်းရဲတပ်ဖွဲ့ကပြစ်တာပါ
အလုသမား100နီးပါးထဲမှာအမျိုးသား10ဦးခန့်သာပါဝင်ပြီးအများစုကအမျိုးသမီးတွေဖြစ်ကြပါတယ်။သူတို့တွေဟာတိုင်ကြားစာကိုပေးနိုင်ဖို့အတွက်ရုံးချိန်အမီလာခဲ့ကြပြီးမဲ့ပိတ်ဆို့တားဆီးထားတဲ့အတွက်ညနေပိုင်းအထိအတားအဆီးတွေဖယ်ရှားပေးဖို့အတွက်တောင်းဆိုနေဆဲဖြစ်ပါတယ်။လိုင်သားရဆက်မှုစုံသုံးပါရှိတဲ့တိုင်ဟီဖနက်ဆက်ယုံဟာ2012ခုနှစ်ကတည်းကစပြီးအလုသမားတွေရဲ့အနေဆုံးအခြေခံလစာတုံ့ပြန်ပေးရေးနဲ့အလုသမားအခွင့်အရေးတွေအတွက်တောင်းဆိုဆန္ဒပြခဲ့ကြတာပါ။တိုင်ဟီဖနက်ဆက်ယုံဟာအလုသမားတွေဥဆောင်ပြီးအလုသမားတမကကိုဖွဲ့စည်းထားတဲ့ဆက်ယုံလည်းဖြစ်ပါတယ်ရှင
်။မအေးအေးမှာသတင်းပေးပို့သွားတော့ပါရှင်။ဒီကနေ့ပထမပိုင်းအစီအစဉ်မပြီးဆုံးခင်မှာနိုင်ငံတကာသတင်းတပုတ်ကိုနောက်ဆုံးတင်ပြပါမယ်။ကမ္ဘာမှာပတ်ဝန်းကျင်ညံ့မှုထိန်းချုပ်ဖို့အတွက်သဘောတူညီမှုတစ်ခုရဖို့ရည်ရွယ်ပြီးကုလသမဂ္ဂကကြီးမှုပြီးတော့ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပတဲ့ညီလာခံကိုတက်ရောက်ဖို့အတွက်ကမ္ဘာကောင်ဆောင်တွေရောက်ရှိနေကြပါပြီ။နှစ်ပတ်ကြာကျင်းပမဲ့ညီလာခံကိုဒီကနေ့စတင်ဖွင့်လှစ်မှာဖြစ်ပြီးညီလာခံမကျင်းပခင်မနေ့ကတော့ကမ္ဘာနိုင်ငံအများအပြားမှာဆန္ဒပြမှုတွေအကြီးအကျယ်ဖြစ်ပွားခဲ့ပါရယ်။ VOA သတင်းထောက်ဇလတီစာဟုတ်စ်ပေးပို့ထားတာကိုမအေးတနာကျော်ကတင်ပြပါမယ်ရှင်။
နိုဝင်ဘာလ23ရက်နေ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးကြတဲ့ကသတိအနေထားဖြစ်နေတဲ့ပါရီမျိုးတော်မှာတနင်္ဂနွေနေ့တော့ညီလာခံကျင်းပမဲ့နေရာနာမှာလက်ချင်းချိတ်ဆက်ပြီးတော့ဆန္ဒပြနေကြသူတွေကိုရဲကမျက်ရည်ယိုဘုံးတွေအုံပြုပြီးတော့လူစုခွဲခဲ့ပါတယ်။လူ130တေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေဖြစ်ပြီးကြတဲ့ကနိုင်ငံတော်အရေးပေါ်အခြေအနေဥပဒေအောက်မှာဆန္ဒပြလူစုဝေးတာတွေကိုတားမြစ်ထားတာဖြစ်ပါတယ်။ဘယ်ဂျီယံနိုင်ငံကအဓိကမြို့ကြီးတွေမှာလည်းလူအများများစုဝေးမှုကိုတားမြစ်ထားပါတယ်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကဆန္ဒပြသူပေါ်လ်ဂျန်ဆန်ကတော့
ici à Bruxelles elle a été interdite puis au stand elle a été interdite
data မတတာကျွန်တော်တို့ကတော့ပါရီမှာဆန္ဒပြမှာပဲ။ပါရီမှာလည်းဆန္ဒပြတာကိုတားမြစ်ထားတယ်။ဒီဘရပ်ဆဲလ်တို့အော့စတန်တို့မှာရောပဲ။ကျွန်တော်တို့ကဥဒုရာသီကအရေးကြီးဆုံးလို့ယူဆလို့ဆန္ဒပြဖို့ရောက်နေကြတာပါ။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလည်းလူတွေကရောင်စုံဆိုင်းဘုတ်တွေကင်ဆောင်ပြီးတော့ပတ်ဝန်းကျင်ထိမ့်သိမ်းဆောက်ရှောင်ရေးကိုလူများအာယုံဆိုင်အောင်လို့ကွဲပြားတဲ့ရှုထောင့်ကနေဆွဲဆောင်ကြပါတယ်။ဘရာဇီးကတက်ကြွလှုပ်ရှားသူတွေကတော့တစ်တောပြုံးနေမှုနဲ့ရေနံဒူးဖော်မှုတွေကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ Rio de Janeiro မြို့ရဲ့ Copa Cabana ကမ်းခြေတစ်လျှောက်ချီတက်ဆန္ဒပြတာတွေနိုင်ငံတော်ပိုင်းကပရနာပြည်နယ်ကိုစပိန်စီသွားကြတာအပါအဝင်ဆန္ဒထုတ်ဖော်မှုတွေကိုစီစဉ်ခဲ့ပါတယ်။ဥရောပညီလာခံကျင်းပမဲ့ပါရီမြို့တော်မှာအင်ရှင်ပြင်သစ်သမ္မတဖရန်ဆွာအိုလန်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကိုညီလာခံအကျိုးတနင်္ဂနွေနေ့ကအကြိုဆိုခဲ့ပါတယ်။သမ္မတကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒါနဲ့လည်းတွေ့ဆုံခဲ့တာပါ။ပြင်သစ်သမ္မတက
Les progrès depuis plusieurs mois, nous voyons les signes d'espoir et
လာပေါင်းတော်ကြတိုးတက်မှုတွေမြင်နေရပါတယ်။မျှော်လင့်ချက်ထားလို့ရမယ့်လက္ခဏာတွေပါ။ဒီထဲမှာကနေဒါနိုင်ငံရဲ့ရည်တည်ချက်ကလည်းအားတက်စရာပါ။
ကုလသမဂ္ဂရဲ့ညီလာခံကိုတက်ရောက်တဲ့နိုင်ငံပေါင်း150တဲကမှအမေရိကန်သမ္မတဘရက်အိုဘားမားအပါအဝင်နိုင်ငံခေါင်းဆောင်အများအပြားကနှစ်ပေါင်းများစွာမကြေမလည်ဖြစ်နေခဲ့တဲ့ဖန်လုံအိမ်တန်းငွေရှော့ချမှုတွေငွေကြေးဘလောက်ဆုံးရှုံးရမလဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့အခုတော့သဘောတူညီမှုရဖို့နှိစက်ပါတယ်ဆိုပြီးတော့အပြုသဘောဆောင်တဲ့ထင်မြင်ချက်ကိုပြောနေကြပါတယ်။ဒါမဲ့လည်းနိုင်ငံတွင်းမှာကျင်းခဲ့တဲ့အတိုက်ခံခေါင်းဆောင်တွေကတော့နောက်ဆုံးပိတ်သဘောတူညီချက်ကြတော့မှအဖျားရှူသွားမှကိုစိုးရိမ်နေကြတာပါ။ဂျာမန်လွှတ်တော်က Green Party အဖွဲ့ဝင် Anthony Hofreiter က
ဒီကိစ္စကိုဝင်စက်စ်အော်ဂနိုက်ဇီယံဒရော့ဆိုးဆလင်းဇူဝဲန်ဒါစ
်ဒီညီလာခံမှာသဘောတူညီချက်တည်းရရလိမ့်မယ်ထင်ပါတယ်။ဒါပေမဲ့အပြောတဲ့သဘောတူညီချက်မျိုးဖြစ်ပြီးတော့ကျွန်တော်တို့လူနေမှုဘဝကိုတည်ငြိမ်အောင်လုပ်ပေးနိုင်မှုတော့တတ်နိုင်လိမ့်မယ်မထင်ပါဘူး
။တဝင်းကျင်ထိမ့်သိမ့်ရေးတက်ကြွလှုပ်ရှားသူအများပြားကတော့ရုပ်ကျွင်းလောင်စာအုံပြမှုကိုအဆုံးသတ်ပြီးတော့2050ခုနှစ်မှာအစားတိုးလောင်စာကိုရာနှုန်းပြေသုံးစွဲစေချင်တာပါ။ဒီနေ့ထိပ်သီးဆွေးနွေးပွဲရဲ့ရည်မှန်းချက်ကတော့စက်မှုတော်လှန်ရေးခေတ်ကြိုအနေထားနဲ့နှိုင်းယှဉ်ရင်ပြည်မြကဘာကြီးပူနွေးမှုရဲ့2ဒီဂရီဆယ်စီယပ်ဒါမှမဟုတ်8ထက်နည်းပြီးတော့ရှော့ချနိုင်မှုပဲဖြစ်ပါလိမ့်ရှင်
။မအေးတနာကျော်တင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့8နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါရဲ့ရှင်။
ဗီအိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညနေခင်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ30ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့နားဆင်ရမယ့်စီစဉ်တွေထဲမှာကြားရမှာကတော့
လာမယ့်အစိုးရတဲ့လက်ထက်လွှတ်တော်တဲ့လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့တို့ information တွေဓာတ်တွေကတော့ဘယ်လိုဖြစ်တင်လဲဓာတ်တွေကတော့မဖြစ်တင်ဘူးဆိုတာမျိုးအနီးကပ်ပို့ပြီးအချက်လက်တွေပေး
7 days media အမှုဆောင် editor ဦးအာမန်ပါရှင်အပြည့်စုံကတော့နောက်ပိုင်းမှာတင်ပြသွားမှာပါဒါအပြင်ရွေးကောက်ပွဲအထူးစီစဉ်ပြစ်တင်ဆက်တဲ့တွေ့ဆုံမေးမြန်းခန်းကိုလည်းကြားဖို့ရှိပါတယ်ခုရင်ဆုံးတော့ရွေးကောက်ပွဲနဲ့လူရုရဲ့မျှော်လင့်ချက်အကြောင်းကိုတင်ပြပါမယ်ရွေးကောက်ပွဲမှာအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးသိန်းစိန်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လိုင်းတို့နဲ့တည်ထောင်ပတ်ထဲမှာတွေ့ဆုံမှုရှိနေပါတယ်။အမျိုးသားပြန်လည်တည်မြဲရေးကိုဦးစားပေးမယ်လို့ပြောဆိုထားတဲ့ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီအပေါ်လူထုရဲ့မျှော်လင့်ချက်တွေစိန်ခေါ်မှုတွေဘာတွေရှိနိုင်တယ်လဲဆိုတာကိုတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်။
ရွေးကောက်ပွဲအပြီးအမျိုးသားပြည်လည်တည်မြဲရေးအတွက်တွေးဆောင်ဆွေးနွေးမှုတွေမစတင်နိုင်သေးတဲ့အပေါ်စိုးရိမ်သလိုစစ်တပ်ရဲ့အခမ်းအနားကိုနိုင်ငံရေးမှာတရားဝင်အသိအမှတ်ပြုထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာဒီမိုကရေစီအစိုးရတည်းရဲ့ပေါ်ပေါက်လာမလားဆိုတာတန်တရားရှိတယ်လို့မသိနေဦးကပြောပါတယ
်လက်ရှိအာဏာရအစိုးရအဖွဲ့ပေါ်မှာရောဒီနောက်တက်လာတဲ့အမရပါတီဦးဆောင်တဲ့အစိုးရအဖွဲ့ပေါ်မှာရောကတော့သူတို့ကတော့ဟိုစားရဲအမျိုးသားရင်ကြားစီရင်နဲ့ပြန်လည်တင်းမြတ်ရေးဆိုရဲလမ်းကြောင်းကိုပေးထားတဲ့အတွက်ဟိုသူတို့ဦးနှစ်ဖက်ပြေးလဲတဲ့နီးနဲ့လောက်သွားမယ်လို့မြင်တယ်။ဒါပေမဲ့ဦးနှစ်ဖက်ပြေးလဲတဲ့နီးဟာကျမတို့အားလုံးမျှော်လင့်နေတဲ့ဟိုဒီမိုကရေစီနီးဖြစ်ရဲ့လားဆိုတာကျမတို့ကတော့စိတ်ပူရဲ့ရှင်။ဒါဆိုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီစစ်အာဏာကို legitimacy ပေါ့နော်ဟိုတရားဝင်ခွင့်ပြုထားလိုက်တယ်လို့ဖြစ်နေတယ်လေ။ဆိုတော့ဟိုကာကျော်မြောင်နိုင်ရဲ့အဖြေမှာလည်းပြောတယ်ဒီသူကဖွဲ့စည်းပုံအခြေခံဥပဒေအတိုင်းပဲလုပ်တာပါအဲလို့ပြောတယ်တခါဖွဲ့စည်းပုံအခြေခံဥပဒေပြင်ပြောင်းလဲရေးကိုကြားတယ်လုံအောင်မလုပ်နိုင်တဲ့ဟာမျိုးဒီပြုဝင်ပြင်ပြီးပြောထားလိုက်တယ်ဆိုတော့ဟိုဒီဟာကိုကြည့်ချင်းအဖြစ်အာနာကတော့လွှဲပေးမှာလို့ပါဆိုတော့သူကတရားဝင်ဖြစ်ခွင့်ရှိထားပြီးဖြစ်တယ်အာနာကတော့လွှဲပေးမှာပဲဒါပေမဲ့ဒီ2008အောက်မှာဒီမိုကရေစီအစိုးရတည်းရဲ့ပေါ်ပေါက်လာပါမလားဆိုတာကတော့တော်တော်တန်လျာဖြစ်စရာကောင်းနေပါတော့နော်
နောက်တက်လာမယ့် NLD အစိုးရအနေနဲ့ကြုံတွေ့ရမယ့်စိန်ခေါ်မှုတွေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါတယ
်။ဟိုအမိုက်ပုံကြီးပေါ့နော်အမိုက်ပုံကြီးကိုရှင်းရမယ့်သူအဖြစ်ပေါ့ဆိုတော့အမိုက်ပုံကိုရှင်းရမယ့်သူဖြစ်တဲ့အတွက်ကြောင့်မို့သူတို့မှလည်းဒီအညစ်အကြေးတွေပေးသွားနိုင်တာပေါ့နော်ဆိုတော့သူတို့ရဲ့စိန်ခေါ်ချက်တအားကြီးပါတယ်ဒါကြောင့်ကျွန်မလူထုတယောက်အနေနဲ့ကျွန်မသူတို့ကိုမဲပေးခဲ့တဲ့သူတယောက်အနေနဲ့ပေါ့နော်ဆိုရင်ဟိုဥမာရွှေတောင်ကြီးပေါ်လာဖို့လည်းကျွန်မမမျှော်လင့်ဘူး။နော်ပြည်သူတွေချက်ချင်းနေချင်းညာနေချမ်းသာသွားဖို့လေမပြောလို့ဒါပေမဲ့တိုင်းပြည်မှာတကယ်ကိုဒီမိုကရေစီစနစ်ကိုဖော်ဆောင်ပါတယ်ဆိုတော့တတိပြချက်မျိုးတော့ကျွန်မညှော်လင့်နေရှင
်ရွေးကောက်ပွဲရလဒ်ကတော့ပြည်သူတွေညှော်လင့်ထားတဲ့အတိုင်းဖြစ်ခဲ့ပေမဲ့လက်ရှိအခြေအနေကိုတော့တန်တရားစိတ်နဲ့စောင့်ကြည့်နေသေးပဲလို့စောအာကအောင်ကပြောပါတယ
်ဒီချိန်မှာပြည်သူတွေအားကိုးရတဲ့လူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်းသူလည်းသူ့ဘက်ကသူအတက်နိုင်ဆုံးစူးစမ်းနေတာကိုတွေ့ရတယ်ဒီခါကြုံနဲ့တွေ့ဖို့တမရအင်းနဲ့တွေ့ဖို့เนาะဒီလွတ်တော်ဥပဒေသူရွှေမန်းနဲ့တွေ့ဖို့လေသူကမ်းလှမ်းနေကမ်းလှမ်းတဲ့အခါမှာ positively ပြန်လာတော့ဦးရွှေမန်းတယောက်ပဲလောဆယ်တွေ့ရတယ်ပေါ့เนาะ channel နှစ်ယောက်ကတော့ဝေးလေကြောင်ပဲလုံနေလို့ကျွန်တော်တော့မြင်တယ်ဒါပေမဲ့သူတို့မှလည်း blue plan ရှိတယ်မရှိ blue စီစဉ်နေတော့မသိဘူးပေါ့เนาะဒါပေမဲ့ကျွန်တော်တို့ကတော့တန်ကြားစိတ်နဲ့ကြည်နေတယ်ဦးလက်ရှိရှမ်းပြည်နယ်ကချင်ပြည်နယ်မှာတိုက်ပွဲဖြစ်နေဦးမယ်ဒီတိုက်ပွဲတွေကတကယ်လိုအပ်တဲ့တိုက်ပွဲလားဖန်နီးလူလုပ်တဲ့တိုက်ပွဲလားဆိုတော့ချိန်ချင်းမြင့်တော့ကျွန်တော်မသိရသေးဘူးဒီအချိန်မှာကျွန်တော်ပြောတရားတရားတက်နေရမယ်ဒီကြီးစံနေနဲ့ဒီစစ်ဘေးဒုက္ခတွေကိုဖန်တီးနေရမယ်အချိန်မဟုတ်တော့ငင်းကြိုင်းမှုတစ်ခုဥတည်နေရမယ်အချိန်မှာဒါမျိုးတွေဖန်တီးနေလို့ပဲကျွန်တော်ထင်တယ်တကယ်မလိုအပ်တဲ့တိုက်ပွဲတွေဖြစ်တဲ့ဒီတိုက်ပွဲတွေက
ဘာမဲ့အစိုးရတဲ့အတွက်စိန်ခေါ်မှုတွေကအင်မတန်များတာမို့ပြည်သူလူထုအနေနဲ့စစ်မှန်တဲ့အပြောင်းလဲအတွက်ပူးပေါင်းပါဝင်ကြဖို့လိုတယ်လို့အငြင်းစားအကြောင်းဥဆရာမကြီးတူဦးဖြစ်တဲ့နော်တင်ဦးကပြောပါတယ
်။အဲ့ဒါကတော့ဒေါ်စုအနေနဲ့တော့စိန်ခေါ်မှုတွေအများကြီးသူရင်ဆိုင်ရနိုင်မယ်။ဘာဖြစ်လဲဆိုတော့ဒီဟိုလာဆာမှုတွေကိစ္စတွေနောက်ပြီးဆင်းရဲသားတွေနေထိုင်စရာနေရာမရှိတာတွေနောက်လည်းလုံးလက်စားတွေဟိုတွင်သမဝသမဝဖြစ်တဲ့ကိစ္စတွေပြည်သူရဲ့ဘဝဆုပ်ပြတ်သက်နေတဲ့ကိစ္စတွေကဒေါ်စုအများကြီးဖြစ်ရှိရမယ်။အဲ့ဒီအပေါ်မှာပြည်သူလူထုတွေရတဲ့ဒေါ်စုနဲ့ပူးပေါင်းပါဝင်ဖို့အထူးပဲအရေးကြီးပါတယ်
။မကြခင်ပေါ်ပေါက်လာမယ့်နိုင်ငံရေးထိပ်သီးခေါင်းဆောင်တွေကြားတွေ့ဆုံဆွေးနွေးမှုတွေဟာလည်းအပြုသဘောဘက်ကိုဦးတည်လာနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေကြပါတယ်ရှင်
။မမင်းမြင့်ခိုင်ပါရှင်။ခုတော့အစိုးရတဲ့နဲ့မီဒီယာဥပဒေအကြောင်းတင်ပြပါမယ်။ရွေးကောက်ပွဲအပြီးထွက်ပေါ်လာမယ့်အစိုးရတဲ့လက်ထက်မှာမီဒီယာသမားတွေနဲ့ပြည်သူတွေအတွက်အရေးပါတဲ့ဥပဒေနဲ့ဤဥပဒေတွေထွက်ပေါ်လာဖို့စာနယ်ဇင်းလောကသားတွေမျှော်လင့်နေကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်နဲ့နှိမ့်ချနေကြတဲ့မြန်မာနိုင်ငံမှာမီဒီယာလောကရဲ့အလားအလာတွေအကြောင်းကိုတော့မြန်မာခသတင်းအေဂျင်စီကမတ်မေတကြံဟိန်ကစူးစီးတင်ပြထားပါတယ်ရှင်။
2015 August လမှာတော့ရုပ်သံလွှင့်မီဒီယာဥပဒေကိုထုတ်ပြန်ခဲ့ပေမယ့်ဤဥပဒေကတော့လွှတ်တော်တွေမှာအချိန်ချင်းဆွေးနွေးပေမယ့်ကြံ့ကြာနေစေဖြစ်ပါတယ်။စာနယ်ဇင်းကောင်စီအနေနဲ့လည်းဝင်ရောက်ဆွေးနွေးခဲ့ပေမယ့်ဒီအစိုးရတပ်တန်းမှာတော့မဖြစ်နိုင်တော့တဲ့အကြောင်းတရားဝင်ပြောဆိုလိုက်တာပါ။ပြည်ရင်းကမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေကလည်းရုပ်သံလွှင့်မီဒီယာဥပဒေထွက်လာပြီးကလေးကဤဥပဒေကိုစောင့်မျှော်နေကြပေမယ့်ခုချိန်ထိထွက်မလာနိုင်သေးပဲနဲ့အငင်းပွားမှုတွေနဲ့ကြံ့ကြာနေတာကတော့ကောင်းတဲ့ကြံ့ကြာမှုတစ်ခုဖြစ်လာနိုင်တယ်လို့လည်းသုံးသပ်ပြောဆိုကြပါသေးတယ်။ 70 Media ကမှုဆောင်ဒါရိုက်တာတူဖြစ်တဲ့ဦးအာမန်ကလည်းသူ့အမြင်ကိုခုလိုပြောပါတယ်
။အခုလာမယ့်အစိုးရတဲ့လက်ထက်လွှတ်တော်တဲ့လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့ကပို့ပြီးတော့သူတို့ information တွေဓာတ်တွေကတော့သူဖြစ်တင်တယ်ဓာတ်တွေကတော့မဖြစ်တင်ဘူးဆိုတာမျိုးအနီးကပ်ပို့ပြီးအချက်လက်တွေပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကအားနဲ့ချက်တွေကိုအထိုက်လိုက်အောင်ပြန်သွားနိုင်မယ်လို့ထင်တယ်။အဲဒါဆိုရင်တော့ဒါကဟိုအခုကြံ့လို့ကြံ့ကြတာပေါ့နော်။ဒါပေမဲ့အဲ့ဒီကြံ့ကြမှုကကျွန်တော်တို့အတွက်ဟိုသုံးချနိုင်မယ်ဆိုရင်ကောင်းတဲ့ကြံ့ကြမှုဖြစ်သွားမယ်လို့ထင်တာပေါ့။ဒါပေမဲ့အားလုံးမီဒီယာကတော့အနာလွဲပြောင်းရေးရှုံးမှုပဲ။ဟုတ်ကဲ့
။ရုပ်သံရေးမီဒီယာဥတွေထွက်လာခဲ့ပေမယ့်နယူးတွေမထွက်သေးတဲ့အတွက်ဒေတာရင်းရေဒီယိုလုပ်ငန်းလုပ်ကိုင်မှုအတွက်တိုင်းရင်းသားတွေကလည်းစောင့်မျှော်နေရစေဖြစ်ပြီးတော့စိုးရသည့်လက်ထက်မှာထွက်လာမယ့်နယူးတွေကတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရည်ရွယ်ချက်မျိုးဖြစ်နိုင်လိမ့်မယ်လို့ညွှန်လင့်နေတဲ့အကြောင်းကို BNN ကဒါရိုက်တာကိုခိုင်မြတ်ကျော်ကပြောပါတယ်။
အဲ့ဒီတော့အဓိကတော့ကျွန်တော် broadcasting လို့ကတော့ကျွန်တော်မြန်မြန်လေးဟိုထုတ်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်။ဘာလို့ဆိုတော့ဒီပုံမှန်ပြမှာကကျွန်တော်တို့ဒီ radio ဟိုကတော်တော်ကိုအရေးကြီးတယ်လေ။အဲ့တော့ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဆိုတော့ပုံပြအရေးကြီးတယ်။ကျွန်တော်တို့ဒေသတွေမှာအများစုကနေပြီးတော့ကျွန်တော်တို့ဟာပေါ့တချို့ကစာမဖတ်တတ်ဘူး။အဲပြီးရင်တချို့ကနေပြီးတော့ channel တွေကလည်းမရောက်ဘူးအဲ့ဒီဒေသကို။အဲ့တော့အဓိကအပြင်ကျွန်တော်တို့ဒီ communication နဲ့ပတ်သက်ပြီးတော့ဆက်သွယ်လုပ်မယ်ဆိုရင်ကျွန်တော်တို့လူထုကိုသိပေးရှင်တယ်ဆိုရင် radio ကတော်တော်ကိုအရေးကြီးတယ်။အဓိကအပြင်တိုင်းရင်းသားဒေသတွေမှာပေါ့လေ။အဲ့တော့ကျွန်တော်တို့ကတော့ဒီ radio နဲ့ပတ်သက်တဲ့ဒီ broadcasting logo အများဆုံးကျွန်တော်တို့ကတော့ဟိုထုတ်ပေးဖို့တော့ကျွန်တော်ကဟိုလိုလိုလားတာပေါ့
မြစီမမီဒီယာကဥဆိုးမြင့်ကလည်းရုပ်သံရွေမီဒီယာဥပဒေနဲ့ပတ်သက်ပြီးတော့ဟိုသူ့ရဲ့အမြင်ကိုပြောဆိုလိုက်ပါတယ
်ပြန်ဆိုင်မှုကိုပေးတယ်ပေါ့နော်အဲ့ဒါမျိုး policy ကိုကျွန်တော်အစိုးရသိရှိရမျှော်လင့်ပါတယ်နောက်တစ်ခုကတော့မီဒီယာဖွံ့ဖြိုးမှုကိုလည်းဒီတတ်နိုင်သမျှပေါ့မီဒီယာဖွံ့ဖြိုးမှုလို့ပြောတဲ့အခါမှာဟိုမီဒီယာအကြီးကြီးတွေအသေးတွေဆိုထားတဲ့မြန်မာပြည်လိုနိုင်ငံမျိုးကဒီတိုင်းသားတွေစုစည်းထားတယ်ဟိုဒေသတွေမှာခြေဆိုင်တဲ့မီဒီယာရှိသူဟိုမြို့ကြီးတွေမှာခြေဆိုင်တဲ့ရှိသူအဲ့လိုမျိုးမီဒီယာတွေဘက်ပဲမြအောင်ပေါ့နော်ဟိုကူညီပေးနိုင်တဲ့ထောက်ပံ့ပေးနိုင်တဲ့မီဒီယာအဖွံ့ဖြိုးမှုအစီအစဉ်တွေကိုအစိုးရအသင့်အင်းနဲ့လုပ်ပေးနိုင်မယ်လို့အဲ့လိုမျိုးနှစ်ခုမျှော်လင့်ပါတယ်
မြန်မာမီဒီယာသမားတွေအနေနဲ့တပ်မတော်ဆိုရခင်နဲ့ဦးသိန်းစိန်ဆိုရခင်မှာစရုပ်ထမန်တိုင်းဖြစ်ရက်တီခဲ့ကြသလိုပဲ NLD ဆိုရဖြစ်လာခဲ့ရင်လည်းစရုပ်ထမန်တိုင်းဖြစ်ဆက်လက်ရက်တီသွားဖို့လိုအပ်နေတယ်လို့လည်းမီဒီယာသမားတွေကပြောဆိုကြပါသေးတယ်။
နောက်တက်လာမယ့်ဆိုရလက်ထက်မှာတော့ဒေတာရင်းရုပ်သံလွှင့်မီဒီယာလုပ်ငန်းတွေကိုကြေကြေပြန့်ပြန့်လုပ်ကိုင်နိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ရှင်။ကျွန်မမေတ္တာဟိမမြန်မာသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
အစိုးရတဲ့မှာမီဒီယာဥပဒေသစ်ကိုမီဒီယာသမားတွေဘလို့မျှော်လင့်နေကြတဲ့အကြောင်းကိုတင်ပြသွားတာပါရှင်။ခုတော့လက်ဗရောင်းရေးတင်ပြပါောင်းမယ်။တောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ကလက်ဗရောင်းအောင်ကျင်းဤစီမံကိန်းဖျက်သိမ်းရေးတပိတ်စကန်ဖွင့်ပြီးဆန္ဒပြတောင်းဆိုသူတွေကိုအကြံဖက်ဖြိုခွင်းမှုနောက်ဆက်တွဲလုပ်ကိုင်ရမယ်လုပ်ငန်းစဉ်တွေကိုအစီရင်ခံစာထုတ်ပြန်ခဲ့ပေမဲ့လက်ဗရောင်းအစီရင်ခံစာအကောင့်ထဲဖော်ရေးကော်မတီရဲ့လုပ်ငန်းစဉ်တွေဟာမထီရောက်ဘူးလို့မြန်မာနိုင်ငံပွင့်မြင်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့ကပြောဆိုလိုက်ပါတယ်။ ဒီအနာသုံးမိအကြမဲ့ဖြိုခွင်းတာ၃နှစ်ပြည့်ပြီဖြစ်ပေမဲ့လည်းအရေးယူဆောင်ရွက်တာမျိုးတစုံတရာမရှိသေးတာကြောင့်တရားမျှတမှုရှိအောင်ဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့လည်းမြန်မာနိုင်ငံရှိနေများကွန်ရက်ကပြောပါရယ်အပြည့်စုံကိုတော့ VOA သတင်းထောက်မတင်ကြီးလင်းကဆက်သွယ်မေးမြန်းချပါရယ်ရှင
်ဟုတ်ကဲ့ပါလဘရောင်းတောင်ကျင်းဒီစီမံကိန်းဖြတ်သိမ်းရေးအတွက်တပိတ်စကန်ဖွင့်ပြီးဆန္ဒပြတောင်းဆိုသူတွေကိုအကြမ်းဖက်ဖြိုခွင်းမှု၃နှစ်ပြည့်ပြီဖြစ်ပေမဲ့လဘရောင်းတောင်အစီရင်ခံစာအကောင့်အထည်ဖော်ရေးကော်မတီကဒေသခံတွေတကယ်ပါဝင်တဲ့လုပ်ငန်းစဉ်တွေလှုပ်ဆောင်မနေဘူးလို့မြန်မာနိုင်ငံပွင့်လင်းမြင့်သားမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့မာတာကဗုဒ္ဓအဖွဲ့ဝင်မမူမိုးထွန်းကအပြောဆိုလိုက်ပါတယ်လဘရောင်းတောင်စီမံကိန်းလိုပဲတခြားစီမံကိန်းတွေမှာလည်းဒေသခံတွေရဲ့ဆန္ဒနဲ့ကွဲလွဲတဲ့ပြဿနာတွေဖြစ်နေတာဟာတတူရင်းဝန်ကြီးဌာနရဲ့အားနည်းမှုတွေကြောင့်ပဲဖြစ်တယ်လို့မမူမိုးထွန်းကဆက်ပြောပါတယ်
အမှန်တော့တတူဝင်ကြီးဌာနနဲ့တွေ့တဲ့အခါမှာလည်းဒီအကြောင်းပဲပြောဖြစ်တယ်ပေါ့နော်ဘာလို့လဲဆိုတော့တတူဝင်ကြီးဌာနအနေနဲ့လုံရမယ့်စီကနေကိုကုမ္ပဏီကတွေကမလိုက်နိုင်ဘူးဆိုလို့ရှိရင်သူတို့ဥတွေကြောင့်ရရေးယူရမှာတရားဆက်ဆိုရမှာဖြည်းဖြည်းပြရမှာရှိတာကိုသူတို့မလုတ်ပေးဘူးပေါ့နော်မလုတ်ပေးတဲ့အခါကျတော့ဒီပြဿနာတွေကတော့လက်ဘရောင်းမှမဟုတ်ဘူးပေါ့နော် data တဘာပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ဖြစ်နေတာတွေကတော့အခုနေရာတိုင်းဥပမာပြဖားကက်ဖြစ်တယ်နောက်ပြီးတော့ the way ပိုင်းဆောင်ကိစ္စတွေဖြစ်တယ်ပေါ့နော်အဲ့ဒါတွေကတထူရင်းဝင်ကြီးထားရင်အားနေချက်တွေအများကြီးပါလို့ company ဘက်ကအားနေချက်တွေအများကြီးပါတယ်ညီမလေး
လဘရောင်းတောင်ကျင်းဒီစီမံကိန်းအတွက်ဒေသခံတွေမတရားလဲမြေသိမ်းခံရမှုအကြမ်းဖက်ဖြိုခွင်းမှုကြောင့်မီးလောင်မုံတင်ခဲ့တဲ့ဒေသခံနဲ့တန်ခါတရားလောင်းနဲ့တနက်မှမီးတည်ဆုံးခဲ့ရတဲ့ဒေါ်ခင်ခင်ဝင်းတို့အတွက်အမှုမှန်ပေါ်ပေါက်ရေးဆက်လက်ဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံရှေ့နေမြကွန်ရက်ကတရားလွှတ်တော်ရှင်နေဦးအောင်သိန်းကအခုလိုပြောပါတယ
်။လဲမြေကိုဒါရှင်းပြတော့မတရားပြိပိုက်တာပေါ့ဗျာ။ဒါအာဏာပိုင်ရင်လည်းပေါင်းပဲ့ပြီးတော့ဒါလောက်တော့လုတ်တဲ့အခါမှာဒီကျွန်တော်တို့ဒီရက်သက်ဖွဲ့ရလေဘာပဲပြောပြောလက်လွတ်စပယ်ပေါ့ဗျာနော်ရက်သက်ဖွဲ့ကဝန်ပေါင်းကရဲတွေလေဝန်ပေါင်းကလူမျိုးကြီးတွေရှိတာပေါ့နော်ဟိုလက်လွတ်စပယ်ဖြစ်ခဲ့တယ်ဆိုတာကျွန်တော်တွေ့ရတယ်အဲ့တော့ကျွန်တော်တို့ပြည်သူလူထုတွေဟာဒီလိုလက်နဲ့အနိုင်ကျင့်ခံပြီးတော့နေရာမျိုးနဲ့မတရားသိမ်းခံနေရာရဲ့ကိစ္စရပ်တွေကိုကျွန်တော်တို့အာဏာပိုင်အမြင့်ဆုံးအာဏာပိုင်မိအောင်ကိုကျွန်တော်တို့ဆက်လက်ဆောင်ရွက်မှာဖြစ်တယ်။နော်သူတို့ဒီလေဘလောင်းတောင်ကိစ္စကလည်းသူနှစ်ဆင်ကျွန်တော်နှစ်ပတ်လည်းကျင်းပတယ်လို့ကျွန်တော်တို့ကဒီအားကိုရည်လုံးရည်ပြားရှိနေမဲ့အစ်မြင့်ကြီးကျွန်တော်တို့တက်ပြီးဆောင်ရွက်မယ်လို့ကျွန်တော်တို့ရှင်းပြထားပါတယ
်။အစိုးရတတိယတက်လာရင်တော့မြန်မာနိုင်ငံကတယံဇာတာတွေကိုအလွန်အကျွံထုတ်ယူရောင်းချတာမျိုးတွေဆက်ပြီးမဖြစ်စေချင်ဘူးလို့ကရင်သဘာဝပတ်ဝန်းကျင်နဲ့လူမှုကွန်ရက်ကရှင်နိုင်ရင်မူစောဂျွန်ဘရိုက်ကအခုလိုပြောပါတယ
်ကျွန်တော်နိုင်ငံရဲ့တယံဇာတာတွေကိုဒါဟိုအကျိုးရှိရှိနဲ့ကျွန်တော်ပြည်သူလူထုအတွက်ဟိုလှုပ်ဆောင်သွားစေချင်တယ်ပြီးတော့နောက်တစ်ခုကဒီသဘာဝပတ်ဝန်းကျင်နဲ့ဟိုဥစားပေါ့နော်စတန်ဒတ်တွေနဲ့အလိုက်ညောညီထွေတဲ့ကိစ္စရပ်တွေကိုပဲလှုပ်ဖို့အတွက်ပေါ့နော်ဒီပြီးတော့အလွန်ကျူးဒီမလှုပ်ဆောင်ဖို့အဲဒါဒီသဘောတရားတွေနဲ့ပဲကျွန်တော်ရှေ့ဆက်ပြီးတော့သွားဖို့အတွက်ကိုကျွန်တော်ကတော့ဆန္ဒရှိတယ်ပေါ့နော်
လဘရောင်းတောင်ကျင်းဒီစီမံကိန်းဖြတ်သိမ်းရေးအတွက်တပိတ်စခန်းဖွင့်ပြီးဆန္ဒပြတောင်းဆိုသူတွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နင်းဖြိုခွင်းခဲ့တာ၃နှစ်ပြည့်တဲ့အခမ်းအနားကိုနိုဝင်ဘာလ29ရက်နေ့ကစာလင်ကြီးမြို့နယ်လဘရောင်းတောင်ဒေသတုံရွာမှာကျင်းပခဲ့တာပါ၃နှစ်ပြည့်သွားပြီမဲ့လည်းအာဏာပိုင်တွေဘက်ကအဆင်ပြေအောင်ဖြေရှင်းပေးတာမျိုးမရှိသေးတာကြောင့်နောက်လာမယ့်အစိုးရတက်လက်ထက်မှာလည်းဆက်လက်ပြီးဆန္ဒပြတောင်းဆိုသွားမယ်လို့ဒေသခံတွေကပြောဆိုထားပါတယ်ရှင်
ရရှိများရှင်အရင်စစ်ဆိုးရအဆက်ဆက်လက်ထက်လူခွင့်ရချိုးဖောက်မှုပုံစံမျိုးစုံခံစားခဲ့ရတဲ့သူတွေဒီမိုကရေစီအစိုးရတည့်ရလက်ထက်မှာတရားမျှတမှုတွေပြန်လဲရရှိဖို့ကြိုးစားသင့်ပါသလားဒါမှမဟုတ်အမျိုးသားပြန်လဲတည်မြဲရေးရှေ့ရှုပြီးဖြစ်ခဲ့သမျှတွေကိုတင်မုန်းချေတာကမှန်ကန်တဲ့လုပ်ရဖြစ်နိုင်ပါသလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-555 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင်။
ဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့တွေးဆုံမင်းမြန်ခန့်အလဲပါရှမ်းပြည်နယ်ရင်တချို့ဒေသတွေမှာဒေသမတည်ငြိမ်မှုဆိုတဲ့အကြောင်းပြချက်နဲ့ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့အတွက်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တရားပေါက်နိုင်မဲ့ဒေသတွေကိုလက်လွတ်ခဲ့ရတဲ့အကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းရင်းမှုဆိုင်ညွန့်လွင်က VOA ကိုပြောပါရယ်ရှမ်းပြည်နယ်ရင်လက်နက်ကိုင်ပဋိပက္ခတွေခြုံငင်းရင်းမှာကုလသမဂ္ဂတာဝန်ရှိသူတွေဖက်ကထိတိယယောက်ဆောင်ရွက်ပေးနိုင်ခြင်းမရှိဘူးလို့လည်းဝေဖန်ပါရယ်ဆိုင်ညွန့်လွင်ကို VOA ရုံးခွဲတာဝန်ခံဒေါခင်ဆိုဝင်းကတွေ့ဆုံမေးမြန်းထားပါရယ်ရှင်
မင်္ဂလာပါရှင
်။ဟုတ်ကဲ့မင်္ဂလာပါ
။ဟုတ်ကဲ့ကျမတို့ VOA အဖွဲ့ကိုဒီမှာလာပြီးတော့ဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်မှာလာပြီးတော့တွေ့ဆုံမေးမြန်းဝင်ပြည့်ရတဲ့အချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။
ဟုတ်ကဲ့ကျွန်တော်တို့လည်းကျေးဇူးပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။အခုဒီနေ့အထိပေါ့နော်ဒီပြောင်းစုရေးကောက်ပွဲကော်မရှင်ကနေကြေညာထားတဲ့စီးရင်အရာဆိုလို့ရှိရင်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနံပါတ်4နေရာမှာလိုက်နေပါတယ
်။ဟုတ်ပါတယ်။
ဟုတ်ကဲ့အဲ့တော့အဲ့ဒီပါဝင်တဲ့အချို့အစားလေးပြောပြပေးပါဦးဘယ်နှစ်ယောက်လောက်များအရွေးခံထားရပါပြီလဲရှင
်အမျိုးသားလွတ်တော်မှာတော့3ယောက်ပါကျွန်တော်တို့ရှမ်းပြည်မှာတော့လေအဲရှမ်းတိုင်းနံပါတ်တင်မှုစီဖွဲ့ချိုက12ယောက်ရှိတာပါနော်အဲ့မှာ9ယောက်ပဲပြောင်းရင်ခွင့်ရပါတယ်ကျန်တဲ့5နေရာကတော့ကိုယ်ပဲအချို့ခွင့်ရဒေတာတွေကိုခွဲရန်ပေးရတာဘူးနော်အဲ့မှာကျွန်တော်တို့3ယောက်နိုင်ပါတယ်အဲနောက်ပြည်သူလွတ်တော်မှာတော့12ယောက်ကျွန်တော်ရထားပါတယ်
โอเคတိုင်းဒေသကြီးမှာ
ပြည်နယ်ပေါ့နော်ပြည်နယ်မှာတော့ကချင်ပြည်နယ်ကတက်ရောက်ပါရှမ်းပြည်နယ်မှာတော့24ယောက်ပါအားလုံးစုပေါင်း40ပ
ါဟုတ်ကဲ့ပါအဲ့တော့ဒီနေ့အထိပေါ့45ရက်အတွင်းမှာတကယ်လို့ဟိုတိုင်ကြားတဲ့အမှုတွေပေါ့နော်ကန့်ကွက်လွှာတင်သွင်းတာတို့တိုင်ကြားတဲ့အမှုတွေတော့ဒီနေ့အထိဘယ်နှမှုလောက်ရှိပါပြီလဲရှင
်ကျွန်တော်တို့သိတလို့တော့ကျွန်တော်တို့တိုင်တာတော့မရှိမကြားဘူးကျွန်တော်တို့ဘက်ကနေပြန်တိုင်တာတော့အဲ့ကန့်ကွက်တာပေါ့နော်နမ်ဆန်ငါ့ဆံမှာတောင်ပိုင်းကမှတနေရာရှိပါတယ်အဲ့တနေရာပဲကြားပါလိမ့်တယ
်ဟုတ်ကဲ့ဟုတ်ကဲ့ပါအဲ့တော့အခုဒီပြီးခဲ့တဲ့ရွေးကောက်ပွဲရဲ့ဟိုပေါ့ခြုံငုံပြီးသုံးသပ်လို့ရှိလို့ရှိရင်လွတ်လပ်ပြီးတရားမျှတတယ်လို့ယူဆပါလားရှင
်အဲပြောမယ်ဆိုတော့လွတ်လပ်လားမလွတ်လပ်လားတော့မသိဘူးပေါ့နော်ကျွန်တော်တို့ကျင်းတီပေါ့နိုင်မဲ့အဲ့ဒီဂျီတီရယ်မိုင်းရှူးရယ်ပေါ့နော်ရွေးကောက်ပွဲကျင်းပခြင်းမပြုခဲ့ဘူးအဲ့ဒီနေရာအတွက်ကျွန်တော်တို့6နေရာလောက်
ဆုံးရှုံးတော့
နင်နာပါတယ်။တော့မိုင်းလားနဲ့ပါထက်တွဲတော့6ယောက်လောက်နင်နာပါပါလားမပြိုင်ရဘူးပေါ့။
Okay ။ဒါပေမဲ့ကျေးသီးတို့မိုင်းရှုလို့ဘက်မှာလည်းတိတ်ပြီးတော့တည်တည်ငြိမ်ငြိမ်မရှိတဲ့ခါကျတော့တကယ်ပေါ့ရွေးကောက်ပွဲကျင်းပလို့ဖြစ်နိုင်ပါမလားရှင
်။အခုဒီရွေးကောက်ဖြစ်တာတော့ရွေးကောက်ပွဲနောက်ပိုင်းမှာပို့ပြီးတော့ပြင်းပြင်းထန်ထန်လေးဖြစ်လာပါလား။ဒီကျွန်တော်တို့တွားပြီးတော့အဲ့ဒီမှာတွားပြီးစီယုံရေးဆင်းနေတဲ့လူတွေကိုနော်ကျွန်တော်တို့မေးပါတယ်။သူတို့အဆူရတော့တကယ်ရွေးကောက်ပွဲကျင်းပမယ်ဆိုရင်ကျင်းပနိုင်တဲ့အနေအထားရှိပါတယ်ဖြစ်နေတာတွေကတော့တဲမှာပဲဖြစ်တယ်အဲ့ချိန်တော့ပါနော်ဒီမဲယုံတွေဖွင့်တဲ့နေရာတွေမှာတော့မဖြစ်ဘူးလို့အဲ့လိုပြောပါလား
ဟုတ်ကဲ့ပါအဲ့ဒီဒေသတွေမှာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအမတ်တွေချင်းချောက်ခံရတာတွေပါတယ်ရှိပါတယ်အဲ့တော့ SNLD အနေနဲ့ရောဗားရင်းများချင်းချောက်ခံရတာပါရှိပါသေးလား
သူကဒီကျွန်တော်တို့ SNLD တော့ချင်းချောက်တာတွေမကြားဘူးပြရှိရှင်လည်းရှိမှာပါတခုกว่าတာကကျွန်တော်တို့ SNL ကပြိုင်တဲ့လူလားများသောဖြင့် data ခံနေများပါတယ် data ခံနေဖြစ်တဲ့အတွက်တို့အထာသိပြီးသားเนาะတို့ဒီအရင်တော့ဆို RCS ဆရာမှဇီဝင်းမစင်းဖို့ပါဘူးပြောတဲ့နေရာတွေမှာကျွန်တော်တို့စင်းခဲ့တာပဲတို့ data ခံနေဖြစ်တဲ့အတွက်ဘယ်နေရာတွေကညင်းညာနေဘယ်နေရာတွေမှာမညင်းညာဘူးเนาะတို့အခြေအနေကိုတို့ကအကုန်လုံးသိတဲ့အတွက်ဒီဇီဝင်းရတော့ပြည့်ဝခြင်းမရှိပါဘူး
ဟုတ်ကဲ့ပါအဲ့တော့ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာအဓိကပြိုင်ဘက်ကဒီပြည်ခိုင်ပြိုးပါတီဖြစ်ခဲ့သလားဒါမှမဟုတ်မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ဖြစ်ခဲ့ပါလား
အဓိကတော့ပြည်ခိုင်ပြိုးပဲကျွန်တော်တို့ပြန်ရတာပါပြည်ခိုင်ပြိုးလည်းပဲအများကြီးနိုင်သွားပါတယ်ခ
ါဟုတ်ကဲ့ပါအဲ့တော့ NLD နဲ့ပြိုင်တဲ့အခါမှာရှုံးတာရောရှိပါလားရှင
်ရှိပါတယ်ရှုံးတာလည်းရှိပါဥမာတောင်ကြီးလိုမျိုးပေါ့နော်ဟုတ်ကဲ့ရှုံးပါတယ်ဒီ NLD နဲ့ပြိုင်နေဆိုပေမဲ့လည်းတိတ်အကျိတ်နယ်ကြီးပြိုင်ရတာမရှိပါဘူးကျွန်တော်တော်လေးနားလည်မှုရှိကြပါလေ
ဟုတ်ကဲ့ပါအဲ့တော့အခုတကယ်လို့များဒီအကုန်လုံးအပိဓာတ်ပေါ့နော်ရွေးကောက်ပွဲကော်မရှင်ကနေပြီးတော့နောက်ဆုံး finalize အစည်းအဝေးတွေပါထွက်ပြီးတဲ့ခါကျတော့ဒီဖြစ်နိုင်ခြေရှိတာကတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဥဆောင်နေတာပေါ့နော်အဲ့တော့အာဏာရပါတီဖြစ်လာဖို့အလားအလာရှိတာပေါ့အဲ့တော့တကယ်လို့များ NLD အာဏာရပါတီအလားအလာဖြစ်လာတယ်ဆိုလို့ရှိရင်ဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့အခမ်းကဏ္ဍပေါ့လေအဲ့လိုကြိုတင်ညှိနှိုင်းတာတွေပါတွေရှိပါပြီလားရှင
် NLD အနေနဲ့တော့တိုင်းပြည်ကိုဥဆောင်ခွင့်ရမှာလာလာတော့မဟုတ်ပါဘူးကျိန်းနေနေပါပြီเนาะဆိုတော့ကျွန်တော်တို့เนี่ยတော့ဒီနေ့ထိညီနိုင်လာတာမရှိပါဘူးဒါပေမဲ့ကျွန်တော်တို့ကကောင်းမွန်တော့ဆက်ဆံရေးပါเนาะဟိုကတောက်လျှောက်ကျွန်တော်ရှိခဲ့ပါတယ်မူသေးကြီးသေးမှာတော့လည်းရှိခဲ့ပါတယ်က ဆိုတော့ written ပေါ့နော်ရေးထားတဲ့ဂရီကိုပြုမှုတွေပါတော့ဘာမှမရှိပါဘူးအဝင်ထွက်လဲပုံမှန်ပါပဲတိတ်ပြီးတော့ဟိုလောလောဆယ်တော့ဘာမှညှိနိုင်တာမရှိသေးပါဘူးဒါပေမဲ့ညှိနိုင်မဲ့အနေအထားတွေတော့ရှိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီကျမတို့ဟိုသတင်းစာတွေထဲမှာလည်းအကြီးအကျယ်ပါတာပေါ့နော် Facebook တွေထဲမှာလည်းအကြီးအကျယ်ပါခဲ့တဲ့ဒီတခုသတင်းတခုကတော့ဒီဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်နဲ့ပတ်သက်တဲ့ကိစ္စပါအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်နဲ့ကျမမေးခဲ့ပြီးပါပြီရွေးကောက်ပွဲကော်မရှင်ကတော့ဒေါက်တာဆိုင်းမောက်ခန်အနေနဲ့ဒီကျိုတင်မဲနဲ့မဆိုင်မဲနဲ့ငိုရဲကသူကနိုင်ခြင်းရှိပြီးသားပေါ့လေသူနိုင်တာတရားမျှတာတယ်လို့ပြောပါတယ်ဒါပေမဲ့ဘလို့ပဲပြောပြောဒီဒေတာကန်နေတခြားဝေဖန်ရေးအကဲခတ်သမားတွေကတော့ဒါဒေါက်တာဆိုင်းမောက်ခန်းနိုင်တာမတရားဘူးလို့ပြောပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးဆန်းညွန့်လွင်တို့ဘလို့များဟိုသုံးသပ်လို့ရပါလဲရှင
်သူဟိုသူတာဝန်ထမ်းဆောင်တဲ့ပါတီကိုမကြိုက်တာလည်းပါမှာပါနောက်တစ်ခုကသစ်ပင်မြင့်လေတိုက်ခန်းလေပေါ့နော်ဒီလိုလည်းဖြစ်နေပါတယ်ဒီတရားဒီရုပ်ကောက်ပွဲနဲ့ပတ်သက်လို့မဲကိစ္စနဲ့ပတ်သက်လို့ကျွန်တော်တော့သိချာမသိဘူးခုနတဘောပါပဲသူပါတီကိုတိတ်မကြိုက်တဲ့အခါကျတော့သူဝေဖန်ခံရတာတွေဖြစ်နေပါလေ
ဟုတ်ကဲ့ပါအဲ့တော့ဘာပဲပြောပြောဒုတိယသမ္မတဆိုင်းမောက်ခန်းကတော့ဟိုဒေါက်တာဆိုင်းမောက်ခန်းကတော့အရွေးခံတဲ့အထက်မှာကိုယ်စလင်ဖြစ်နေတော့ပါလာပြီပေါ့နော်ဟုတ်ကဲ့ပါအဲ့တော့လာရှုံးမှာပြိုင်တော့ရောဒီ SNL ကပါပါသေးလား
ပါပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ SNL ကရှုံးသွားတဲ့
သဘောပေါ့ရှုံးတာပေါ့ခင်ဗျ
ာဟုတ်ကဲ့အဲ့တော့ပြည်နယ်မှာလည်းမရဘူးလွှတ်တော်နှစ်ခုစလုံးမှာလည်းမပါဘူးပေါ့နော
်အမျိုးသားမှာပဲကျွန်တော်နိုင်ပါတယ်
နိုင်ပါတယ်ဟုတ်ကဲ့အမျိုးသားမှာပဲနိုင်ပါဟုတ်ကဲ့ဒီကျမဟိုဥစားပေါ့နော်အခုလောလောဆယ်မှာဖြစ်နေတဲ့ဒီရှမ်းပြည်ဆိုတာလည်းရှမ်းကုန်းမြေကြီးရတယ်မြန်မာနိုင်ငံရဲ့ပထဝီနေထားမှာကြည့်မယ်ဆိုလို့ရှိရင်ဧရိယာအခြေခံဆုံးပါပဲပြီးတော့တိုင်းရင်းသားပေါင်းစုံနေထိုင်တဲ့နေရာမှာကချင်တွေလည်းနေကြတယ်နောက်ပအိုးရှိမယ်တောင်တခြားတိုင်းရင်းသားပေါ့နော်အစုံပလောင်နေရှိမယ်ဟိုအများကြီးပါအဲ့ဒီတိုင်းရင်းသားပေါင်းစုံနေကြတဲ့ဒေသမှာဒါပေမဲ့အဲ့ဒီမှာအခုဖြစ်နေတာကဒီမတီမငိမ်ဖြစ်နေတဲ့ဒေသတွေကလည်းရှိနေသေးပါတယ်ဥပမာအခု SSPP နဲ့အခုဖြစ်နေတဲ့ဒီကိစ္စဒီ UBWC ပေါ့နော်ဒီငင်းချမ်းရေးပေါ်ဆောင်မှုအဖွဲ့နဲ့ညှိနှိုင်းနေတဲ့နေရာမှာဦးဆိုင်ညွန့်လွင်အနေနဲ့ကတက်တဲ့အဖြစ်နဲ့လည်းပါနေတယ်ဆိုသိရပါတယ်အဲ့တော့ဒီကိစ္စမှာရောပြေလည်အောင်ဖြေရှင်းနိုင်မယ့်အလားလာရောရှိပါလားရှင်အားလုံးကစိတ်ပူနေတာဒီလိုလေဒီတိုင်းလာဒေသမှာမတီမငိမ်ဖြစ်နေရင်ဒီချောမွေ့မွေ့နဲ့အေးအေးချမ်းချမ်းအသွင်ကူးပြောင်းရေးကာလအတွက်များထိခိုက်ရှိမလားဆိုပြီးတော့စိုးရိမ်မကင်းဖြစ်နေတာရှိလို့ပါ
သူကဟိုဆွေးနွေးလို့ရမလားရတဲ့အလားအလာရှိမရှိတော့မသိဘူးเนาะကျွန်တော်တို့အယူဆကတော့မဖြစ်ဖြစ်အောင်ဆွေးနွေးရမှာပါပဲအဲငြိမ်းချမ်းရအောင်တော့မဖြစ်ဖြစ်အောင်လုပ်ရမယ်အနေထားပါမဒီအပြစ်ခံမရဆဲဘူးเนาะငြိမ်းချမ်းမရဘူးဆိုတော့အများကြီးခက်ခဲရှိပါတယ်ကျွန်တော်ထင်တယ်ဒီကစစ်ရေးအမြင်တော့မပြောတော့ဘူးเนาะစစ်ရေးအမြင်ရဲ့နောက်စစ်ရေးဟိုလှုပ်ရှားမှုတွေမြေပုံတွေပါတော့ကျွန်တော်သိမသိဘူးသူတို့လည်းပဲဒီအဲ့ဒေတာတွေကငကိုကတည်ငြိမ်တဲ့ဒေတာတွေပါဒီဆိုတော့နေရာကိစ္စပေါ့နော်တပ်ပိုင်းမှာရှိရဲဆိုရင်သူတို့ဆွေးနွေးရင်ပိုကောင်းတယ်လို့ကျွန်တော်ထင်ပါတာဆွေးနွေးပြီးတော့ဒါညှိနှိုင်းလိုက်ရင်ပိုကောင်းတယ်လို့ကျွန်တော်ထင်တယ်အခုကတော့အဲ့လိုမျိုးလက်နက်တွေနော်ရဟယင်တွေဂျက်လင်တွေအဲ့လိုမျိုးတွေဖြစ်တဲ့အခါကျတော့အမြင်မကောင်းပါဘူးနော်အထူးသဖြင့်တော့ဒီလူတွေအများကြီးတော်တော်ဒုက္ခရောက်ကြတယ်။ပါဝန်ကဏ္ဍနဲ့ပေါ့နော်။အခုဆိုလဲအေးလေးအေးနေပြီ။နောက်ဒီစဘာရိတ်တာတို့ပေါ့နော်။စဘာတွေသူဥယျာဉ်တွေပါလဲဘာမှမလုပ်နိုင်တော့ဘူး။အဲ့လိုဖြစ်နေတယ်။ကျောင်းတွေလည်းပိတ်ထားရတယ်ပေါ့နော်။အခုဆွေးနွေးကြတယ်။ကျောင်းတွေပြန်ဖွင့်ဖို့တဘောတူကြတယ်။သို့တော်လဲနေရာချထားရင်းနဲ့ပတ်သက်လို့တော့ကျွန်တော်ထင်တယ်။အခက်အခဲရှိနေသေးပဲလို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဟိုစိတ်ထဲမှာပေါ့လေ။ဒါဟိုတက်မတော်နဲ့ဆိုလို့ရှိရင်ဒီ SSPP နဲ့ဆိုတက်မတော်ကအခုကအင်းအားအရာတက်မတော်ကပို့ပြီးတော့တာနေတဲ့အနေအထားမှာရှိပါတယ်အဲ့တော့ဒီလိုနှစ်ဖက်ညှိနှိုင်းတဲ့နေရာမှာဒီလိုအင်းအားကြီးတဲ့ဘက်နဲ့ပေါ့လေအင်းအားမရှိတဲ့အင်းအားနေတဲ့ဘက်နဲ့ပေါ့လေအဲ့တော့နှစ်ဖက်မြင့်မြတ်တတ်တာလုဖို့ကိစ္စမှာဒီတက်မတော်ဘက်ကနေပြီးတော့ဟိုလက်ရောမှုတွေပါရောလုတာမရှိဘူးလားရှော့အတင်းပေါ့လေအပေးယူဥမာဒီနေရာဆုတ်ပေးပါဆိုလို့ရှိရင်ဟိုဆုတ်ပေးတဲ့အနေအထားပေါ့တို့ထိုးစစ်မစင်ပါနဲ့တို့အရက်သားတွေတတိကိုင်းများတယ်အဲ့ရမျိုးနေပတ်သက်ပြီးတော့ဒီဝင်ရောက်ညှိနှိုင်းပေးတာပေါ့မရှိဘူးလားရှင
်ကျွန်တော်သိသလောက်တော့တက်မတော်ဘက်ကတောင်းဆိုတာများပါတယ်ဒါဒီနေ့ကဆုတ်ခွာပေးပါစပစ်ပါနော်အဲ့လိုမျိုးများတာတွေ့ပါတယ
်ဟုတ်ကဲ့ပါအခုဥစားဒီကုလသမဂ္ဂတွင်ရေးမှူးချုပ်ဒီမစ္စတာဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်မစ္စတာဗီဂျေးနံပြားလည်းရောက်နေတယ်ပြောပါတယ်အဲ့တော့မစ္စတာဗီဂျေးနံပြားရဲ့အခန်းကဏ္ဍအောင်ဘယ်လိုရှိပါလဲရှင်သူရောတိတိရောက်ရောက်ဟိုဒီလိုမျိုးကိစ္စတွေမှာဝင်ရောက်ညှိနှိုင်းပေးလို့ရပါလားရှင
်ကျွန်တော်ထင်တယ်သူနဲ့မနေ့ကကျွန်တော်တွေ့ပါတယ်မလို့သူမလုပ်နိုင်ပါဘူးသူလည်းဘာမှပြောလို့မရပါဘူးသို့တော်လည်းပဲသူ့ရဲ့အာသာချက်ကတော့သူက ထူကုလသမဂ္ဂထူရင်းကြီးလာကမှဒါတင်ပေးနိုင်တယ်ဒါပေါ်ပြနိုင်တယ်ဗောနော်အဲ့ဒီအပိုင်းနေကြတော့လေသူကလုံနေပါလားသူဆိုဒီပြည်တွင်းရေးမှာဖြစ်တယ်ဥမာထူရင်းစစ်ရေးဆိုတော့သူဘာမှဝင်လုံနေမှာမရှိပါဘူ
းဟုတ်ကဲ့ပါအဲ့တော့ MPC ရဲ့အခန်းကဏ္ဍရောဒီကိစ္စဒီနေရာမှာဝင်ပြီးတော့သူတို့ဘယ်လိုများဟိုနှစ်ဖက်တင်းမာမှုရော့ပါတော့အောင်ဘယ်လိုများဝင်ပြီးဂျားဝင်ဆောင်ရွက်ပေးနိုင်တာရှိပါလဲ
အခုဆွေးနွေးနေတာကတော့ SSPP နဲ့UPWC ပါ UPWC ဆိုတော့ UPWC အောက်မှာပေါ့နော်အောက်မှာပဲပြောရမှာပါ MPC ရဲ့အခန်းကဏ္ဍတချို့ပါပါတယ်အခုဆွေးနွေးရတဲ့အထက်မှာဒေါက်တာမင်းစောဦးပါလာတွေ့ရပါတယ
်ဟုတ်ကဲ့ပါအဲ့တော့တို့အနေနဲ့ရောထိထိရရောက်ဟိုဝင်ရောက်ဆွေးနွေးတာတွေပါရှိပါရဲ့လားရှင်ဒါမှမဟုတ်တမတော်ရဲ့ဟိုပေါ့လေအခန်းကဏ္ဍပို့ပြီးတော့ဟိုအတားစီးရနေတဲ့အနေအထားကြီးမြင်နေရလို့ပ
ါတက်အနေအထားတွေနဲ့ပတ်သက်တော့ဒေါက်တာမင်းစောဦးကတော်တော်လေးတက်တဲ့ဘုံသိတဲ့တဘောရှိပါတယ်ဒါပေမဲ့သူရက်တဲ့ဘက်ကတော့ဒီ UPWC ပဲအုပ်စုထဲမှာပါနေတော့လေဆိုတော့သူကတက်မတော်ပဲအတွက်ပဲသူတောင်းဆိုပေးမယ်လို့ကျွန်ထင်တယ
်ဟုတ်ကဲ့ပါအဲ့တော့တိုင်းရင်းသားတွေဘက်ကတော့ဒီရှမ်းဘက်ရှမ်းတိုင်းရင်းသားတွေဘက်ကတော့တောင်းဆိုပေးတဲ့သဘောသိမ့်မရှိဘူးပေါ့နော်
မရှိဘူးเนาะအခုလာတဲ့အဖွဲ့တွေလည်းကျွန်တော်အကုန်လုံးအရင်ကြီးပါတယ်ကျွန်တော်တော့သူတို့ထဲဝင်မပါဘူးသို့တော်လည်းပဲသူတို့ကြီးသူတို့နဲ့ကျွန်တော်တို့ဆက်ဆံရေးရဆိုသူတို့ပမာစကားမြန်မာစကားပေါ့နော်ပြောဆိုတာတွေတော့ဘာအများကြီးခက်ခဲရှိတယ်သူတို့ဘာမှတိတ်ဟိုမကြွန့်ကျင်ဘူးဗောနော်သူတို့မကြွန့်ကျင်တဲ့ဘာသာရက်နဲ့ဒီညှိနှိုင်းဆွေးနွေးနေရတာဆိုတော့လေကျွန်တော်တော့စိတ်ပူမိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဟိုဒီ language barrier ပေါ့ဒီဘာသာစကားကြားထဲမှာအခက်အခဲတွေနည်းနည်းပါးပါးရှိတာဗောနော်ဟုတ်ကဲ့အခုဒီအလုံးအပိသက်ပြီးသွားတဲ့အခါမှာအပိသက်ဒီရွေးကောက်ပွဲကော်မရှင်ကလည်းကြေညာလိုက်ပြီးအစိုးရလည်းဖွဲ့စည်းပြီးသွားပြီဆိုလို့ရှိရင်ဒီညွန့်ပေါင်းအစိုးရတရပေါ့နော်ဘာပဲပြောအနုနည်းစုပဲပါပါပေါ့ဒီညွန့်ပေါင်းအစိုးရတရအနေနဲ့ဘာဟိုဒီနိုင်ငံရဲ့ဒီချွတ်ချုံကြနေတဲ့ဒီနိုင်ငံရဲ့စီးပွားရေးနိုင်ငံရဲ့လူမှုရေးအကုန်လုံးပေါ့အဲ့ဒါတဲမှာဘာဟိုဦးစားပေးပြီးတော့အရင်ဆုံးလုပ်ရင်ကောင်းလဲလို့များစဉ်းစားလို့ရပါလဲရှင
်ဓမ္မတော်ဆုံးဖြတ်မှာတော့ NLD ဆုံးဖြတ်မှာပါလေ
ဟုတ်ကဲ့ပါဟုတ်ကဲ့ပ
ါကျွန်တော်တို့ဟိုပြောရမယ့်အရေးဆိုတော့ကျွန်တော်ကတော့ညီညာရေးအရင်လုပ်ချင်ပါပဲနောက်အခုဆိုရင်လက်မှတ်ထိုးလူဆဲဆဲပါတော့လက်မှတ်မထိုးရသေးတဲ့အဖွဲ့တွေကြံနေတယ်။အဲသူတို့နဲ့ပြန်ပြောနီဂိုရှိတ်လုပ်ဖို့လိုတယ်လို့ဆိုတော့ထင်ပါရဲ့။ဒါဒီအပိုင်းကစအဲ့ဒါတပိုင်းပါတော့စတင်တယ်။မြန်မာပြည်ရဲ့ပြဿနာတွေအများကြီးပါ။ဥပမာအခုမြန်မာငွေတန်ဖိုးတွေအများကြီးကျဆင်းနေတယ်။အလို့လက်မဲ့တွေများနေတယ်။ကိုကိုတတ်သေးတဲ့လူတွေများနေတယ်။စသဖြင့်ပါတော့အများကြီးပါ။ပြန်ကြရမှာပါ။အများကြီးကြရမှာပါ။ဒါပေမဲ့ဒါဝရခွဲပြီးတော့တောင်းယူရမှာပေါ့လေနော်ဆိုတော့တော်တော်လေးအရေးကြီးတဲ့ကိစ္စတော့အမျိုးသားပြန်လဲတင်ပြရေးပါဆိုတော့ဒေါ်ဆန်းစုကြည်လည်းပဲဒီကိစ္စကိုဦးစားပေးမယ်ဆိုတာပြောနေရှိပါတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပါဆင်ပါ
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ထွေထွေတွင်းရမှုဆိုင်ညွန့်လွင်ကိုဒေါခင်ဆိုဝင်းကတွေ့ဆုံမေးမြန်းတော်တာပါရှင်ဒီကနေ့ညနေခင်းစီစဉ်နေမကြခင်ပြီးဆုံးတော့မှာကြန့်ရှိနေတဲ့အချိန်တွင်သတင်းချင်းချို့ကိုကုဇဝင်းလိုင်းကပြောပြပေးပါအောင်ရှင်
။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာဥရယာသီပြောင်းလဲမှုဆိုင်ရာထိပ်သီးညီလာခံအနေနဲ့ပြက်ပြသားစားဆုံးဖြတ်လှုပ်ဆောင်ရမယ့်အချိန်ကြာရောက်နေပြီဖြစ်ပြီးလက်ရှိနဲ့အနာဂတ်မျိုးဆက်တွေကောင်းမွန်စွာနေထိုင်နိုင်ရေးအတွက်ညီလာခံကုဇလဲတွေမှာလုတ်ပန်ခွင့်အခွင့်အာဏာရှိတယ်လို့ကုလသမဂ္ဂအတွင်းရမှုချုပ်ဘန်ကင်မောင်းကပြောကြားလိုက်ပါတယ်ဒီထေတိညီလာခံရဲ့ရည်မှန်းချက်ဟာဥရုယာသီပြောင်းလဲမှုကိုဖြစ်ပေါ်စေတယ်လို့ယူဆထားကြတဲ့လောင်စာဆီသုံးဆွဲမှုကထွက်ပေါ်လာတဲ့မိဂိုငွေတွေရှော့ချပြီးဆက်မှုဒေါ်လာရေးမစတင်ခင်ခေတ်ကရှိခဲ့တဲ့အပူချိန်လောက်ရောက်အောင်ကမ္ဘာအပူချိန်ဖြန်းမြ1ဒီဂရီဆယ်စီယပ်ထက်မနည်းမပိုအောင်ကန့်သတ်ချက်ထားကြဖို့စီစဉ်နေကြတာဖြစ်ပါတယ်သမရအောင်သိန်းစိန်ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအခွတ်တော်ဆန်းစုကြည်နဲ့ဒီဇင်ဘာလ2ရက်ဗုဒ္ဓနေ့မနက်ပိုင်းမှာနေပြည်တော်နိုင်ငံတော်သမရအိမ်တော်မှာတွေ့ဆုံမှုစီစဉ်ထားတယ်လို့နိုင်ငံတော်သမရရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အလားတူပဲတမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လည်းကလည်းအဲ့ဒီနေ့တနေ့တည်းမှာပဲနေ့လယ်နံနာရီကျရင်ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဦးစီးချုပ်ယုံအတွင်းမှာရှိတဲ့အရေးအတာမှာတွေ့ဆုံမှုစီစဉ်ထားတယ်လို့တမတော်သတင်းမှပြန်ကြားရေးအဖွဲ့ကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့ပန်းချီတစ်ခုကိုဒီကနေ့သွားဖို့စီစဉ်နေတဲ့ထိုင်းနိုင်ငံအတိုက်ခံကောင်ဆောင်တအုပ်ကိုထိုင်းစစ်တပ်ကဖမ်းဆီးလိုက်ပါတယ်။အဲဒီပန်းချီဟာထိုင်းနိုင်ငံရဲ့ဘီယင်အုပ်ချုပ်ရေးကိုအထိတ်အမှတ်ပြုတိစောက်ထားတာဖြစ်ပြီးထိုင်းစစ်အစိုးရနဲ့ပတ်သက်နေတဲ့လက်ဆောင်မှုအရှုပ်ရုံတစ်ခုမှအဓိကပါဝင်နေပါတယ်။
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်းကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ် VO American အတန်းညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ24 25နဲ့58တော့ကနေထပ်တိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကြမှာရှင်လန်းပါစေရှင်
This program has come to you from the Voice of America, Washington.